Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်က2019ခုနှစ်ဩဂုတ်လ26ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။ဆိုင်းတိုမီတာ2432/40တို့ပြင်လိုက် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါပါ။ဗင်နီဇွဲလားပေါ်အမေရိကန်ကနောက်ထပ်တန်ခတ်အရေးယူမှုချမှတ်လိုက်ပါတယ်။ဒဂန်ပြည်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တဲ့လူရဲတွေပေါ်အမေရိကန်ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။အရှိတော်အရှာကစားပွဲအမျိုးသားအသက်22နှစ်အောက်ဘောလုံးစီနီဖိုင်နယ်ပွဲဖြစ်မြန်မာနဲ့ထိုင်းတို့ဒီကနေ့နေ့လယ်ပိုင်းရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။ဒီသတင်းတွေပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနက်ပိုင်းနားဆင်ရမယ့်သတင်းပေးပို့ချက်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့စတင်ဖို့ရှိတာမှာဒေသခံပြည်သူတွေရဲ့အထိတ်တလန့်နေနေကြရတဲ့အခြေအနေကိုအခုလိုကြားကြရပါမယ်။
ဒီလည်းစားနေရပေါ့နေ့လေနေခင်းတဲ့တော့မှသိအပြင်ထွေကြအေးကြတော့ကျွန်တော်တို့ဒီမှာသတင်းတစ်ခုကြားရင်ကြောက်နေရပြီ။ဘာဖြစ်လာမလဲ။ဘာဖြစ်လာမလဲ
။မောင်တော်ဒေသခံတို့ဥပြပြချင်တဲ့သူထုံးလွှင့်ပေးမှဖြစ်တယ်လို့အမေရိကန်ကုလသမဂ္ဂစတဲ့နိုင်ငံကြီးတွေနိုင်ငံတကာအဖွဲ့တွေကတိုက်ဒီတိုက်ခိုက်မှုအပေါ်မှာကန့်ကွက်ရှုတ်ချခဲ့ကြတာကိုလည်းနားဆင်ကြရမှာပါ။လက်ပရောင်းကျင်းနီစီမံကိန်းစံတာပြမှုတွေအတွင်းတနက်ထိမှတည်ဆုံးခဲ့တဲ့အမှုတစ်ခုပြန်လည်ကြားနာဖို့ရှိတာကိုလည်းပြောပြပါမယ်။ဒေတာရင်းသတင်းအနေနဲ့ကတော့ဗီယက်နမ်ပြည်သူတွေဟာတရုတ်ကပေးပို့တဲ့တင်ပို့ကုန်ပစ္စည်းတွေဟာအရေးသွေးညံ့လို့ဆိုပြီးဝယ်ယူအားပေးမှုမပြုဘဲအတန်တိတ်စံတာပြနေကြတဲ့အကြောင်းကိုပြောပြပေးမှာပါ။အခုအရင်ဆုံးတော့ဒီထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းနဲ့မတ်စုမြတ်မုံတို့ကြေညာပါမယ်ရှင်။
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုဖိအားပေးတဲ့မှာအခုနောက်ဆုံးထွက်လာတဲ့လုံဆောင်ချက်ဖြစ်ဗင်နီဇွဲလားရဲ့အကျွေးဒါမှမဟုတ်ပိုင်ဆိုင်ပစ္စည်းဆိုင်ရာဘယ်လိုပူပေါင်းလုံဆောင်တာမျိုးကိုမှထပ်မလို့ရဘူးလို့အမေရိကန်အစိုးရကတောက်ကြနေမှာတားမြစ်လိုက်ပါတယ်။ကမ္ဘာကြီးရဲ့နောက်ဖက်ချက်မှာလူမှုကိုဖိနှိပ်တဲ့ဘယ်လိုတရားမဝင်အာဏာရှင်မျိုးမှအခိုင်အမာဖြစ်လာတာမျိုးအမေရိကန်ကလက်မခံဘူးဆိုတာကိုပြဖို့အခုလိုဒဏ်ခတ်ရယူမှုတွေချမှတ်တာဖြစ်တယ်လို့နိုင်ငံတော်လုံခြုံရေးဆိုင်ရာဂျန်ဘေးပို့ကို HR McMaster ကသတင်းတော့တွေကိုပြောပါတယ်။ဗင်နီဇွဲလားကိုအမေရိကန်တပ်ဖွဲ့တွေနဲ့ဝင်ပြီးဆွတ်ဖက်နိုင်ခြင်းနဲ့ပတ်သက်လို့မိရာမှာတော့တိတ်မကြခင်ကာလအတွင်းစီးရဲရလုံဆောင်တာမျိုးမျှော်လင့်မထားပါဘူးလို့မက်မာစတာကပြန်ဖြေပါတယ်။ဒါပေမဲ့လည်းအဲဒီကနေမိနစ်အနည်းငယ်ကြာပြီးတဲ့နောက်အင်ဂျီရိုပြောခွင့်ရဆာရာဟတ်ခဘီဆန်ဒါစ်ကိုမိရာမှာတော့လုံနိုင်ခြင်းနီလန်းအားလုံးကိုထပ်သွင်းစဉ်းစားနေပြီးဗင်နီလန်းကိုမှပယ်ချမထားဘူးလို့ပြောပါတယ်။တောက်ကြနေမှာသမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့အမိန့်အရသမ္မတမာဒူရိုအစိုးရနိုင်ငံပိုင်PDVSA ရင်းနှီးကုမ္ပဏီတို့နဲ့စီးပွားရေးအရာဆက်ဆက်လုပ်ဆောင်ချက်အားလုံးကိုအမေရိကန်မှာပိတ်ပင်တားမြစ်လိုက်တာပါ။
အမေရိကန်ပြည်ထောင်စု Texas ကယိုရန်ဘက်ကိုဦးတည်လာနေတဲ့ Harvey Hurricane မုန်တိုင်းဝင်လာရင်စံချိန်တင်ရေကြီးမှုတွေဖြစ်နိုင်ပြီးတော့အကြီးအကျယ်ဘေးဒဏ်ကျနိုင်တဲ့အတွက်ဒေသခံတွေပြင်ဆင်ထားကြဖို့ပြည်နယ်အုပ်ချုပ်ရေးမှုကသတိပေးထားပါတယ်။မုန်တိုင်းပြင်းအားဟာတောက်ကြနေနေ့လယ်ပိုင်းတုန်းကအဆင့်3 Hurricane အဖြစ်ပြောင်းလဲသွားခဲ့ပါတယ်။ဘေးဒဏ်ကျရောက်နေတဲ့အခြေအနေအဖြစ်နိုင်ငံတော်အဆင့်အကြီးညာပေးဖို့အတွက်လည်းပြည်내အုပ်ချုပ်ရေးမှူး Greg Abbott ကတောင်းဆိုထားပါတယ်။မက္ကဆီကိုပင်လယ်ကွေ့ဘက်ကနေရွေရှားလာနေတဲ့ Hurricane Harvey ဟာ Texas ပြည်내အရှေ့တောင်ဘက်ကမ်းရိုးတန်းဒေသကိုတောက်ကြနေနှောင်းပိုင်းဒါမှမဟုတ်စနေနေ့အစောပိုင်းဝင်ရောက်တိုက်ခတ်မယ်လို့ American မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်။ကီလိုမီတာ600လောက်ရှည်လျားတဲ့ကမ်းရိုးတန်းဒေသဘက်ကိုလေပြင်းတိုက်နှုန်းတစ်နာရီကီလိုမီတာ200ကျော်မိုင်းနဲ့ဆိုရင်တော့120ကျော်မယ်လို့ခန့်မှန်းထားပါတယ်။ Texas ပြည်နယ်မှာအင်ပတန်ထူးခြားပြင်းထန်တဲ့တဘာဝဘေးဒဏ်ကျရောက်နိုင်တယ်လို့ American အစိုးရအရေးပေါ်စီမံခန့်ခွဲရေးဌာနအကြီးအကဲကတောက်ကြနေကသတိပေးထားပါတယ်။မုန်တိုင်းလမ်းကြောင်းကျနေတဲ့ Texas နဲ့ Louisiana ပြည်နယ်တွေမှာအရေးပေါ်အခြေအနေကြေညာချက်ထုတ်ပြန်ထားပါတယ်။တချို့နေရာတွေမှာတော့မဖြစ်မနေဘေးကင်းရာပြောင်းရွှေ့ကြဖို့အာဏာပိုင်တွေအမိန့်ထုတ်ထားပါတယ်ရှင်။
မြောက်ကိုရီးယားကအမျိုးမည်မသိဒုံးကျည်ဒဇင်းကိုဂျပန်နိုင်ငံဘက်ဥတီပြီးတော့ပြစ်ခတ်လိုက်ပုံရတယ်လို့တောင်ကိုရီးယားချိန်ဆက်ယွန်ဟပ်သတင်းဌာနကရေးပါတယ်။တချို့သတင်းတွေမှာတော့ဒုံးကျည်အများအပြားကိုပြစ်လွတ်တာလို့ပြောနေကြပါတယ်။ဒီကိစ္စကိုတောင်ကိုရီးယားစစ်ဘက်ကအရင်ဆုံးပြောခဲ့တဲ့အကြောင်း CNN သတင်းဌာနကပြောပါတယ်။အဲဒီဒုံးကျည်ဟာပဲ့ထင်းဒုံးကျည်ဖြစ်ပွက်ရှိတယ်လို့သတင်းရင်းမြစ်တစ်ခုခုကိုကိုးကားတာမပါဘဲယွန်ဟပ်သတင်းဌာနကဖော်ပြပါတယ်။ဒါပေမဲ့လည်းဒီသတင်းပေါ်တောင်ကိုရီးယားအစိုးရကရောဂျပန်အစိုးရကပါအတိမပြုသေးပါဘူး။
ဒီသတင်းပတ်စောပိုင်းတုန်းကရေနံတင်သင်္ဘောတစ်စင်းနဲ့တိုက်မိခဲ့တဲ့ American စစ်သင်္ဘော USS John S. McCain ကပျောက်ဆုံးနေတဲ့ရေတပ်သားနောက်ထပ်တစ်ယောက်ကိုရုပ်အလောင်းကိုရေငုပ်ရှာဖွေသူတွေပြန်ရခဲ့တယ်လို့ American ရေတပ်ကပြောပါရယ်။အခုပြန်တွေ့တဲ့ရေတပ်သားဟာ American ပြည်ထောင်စု Connecticut ပြည်နယ်ကအသက်22နှစ်အရွယ် Dustin Lewis Dwight Jansen ဖြစ်တယ်လို့ရေတပ်ရဲ့တောက်ချာနေထုတ်ပြန်ချက်မှာပြောထားပါရယ်။ဂျ ဂျာသာဘရီနီတို့ကတော့ New Jersey ပြည်နယ်ကအသက်22နှစ်အရွယ် Kenneth Aaron Smith ရဲ့ရုပ်အလောင်းကိုရေငုပ်သမားတွေပြန်ရှာတွေ့ခဲ့ပါသေးတယ်။မလေးရှားနဲ့စင်ကာပူနိုင်ငံတွေရဲ့ရေပြင်နားမှာဒီ Liberia အလန်တင်ရေနံတင်သင်္ဘော Elnick MC နဲ့ USS Jones McCain တို့ပြီးခဲ့တဲ့တနင်္လာနေ့ကတိုက်မိခဲ့ပြီးတဲ့နောက်မှာရေသား8ယောက်ပျောက်ဆုံးနေဆဲဖြစ်ပါတယ်။ရင်ငုတ်သမားတွေဟာရေတွေပြည့်နေတဲ့သင်္ဘောရဲ့အခန့်တွေထဲမှာဆက်ပြီးတော့ရှာဖွေနေတော့မယ်လို့ရေတပ်ကပြောပါတယ်။တင်းနယ်လာနေအာယုံတက်ချိန်ကသင်္ဘောချင်းတိုက်မိတဲ့ဖြစ်ရဟာ American Pacific ရေတပ်အတွက်ဒီနှစ်အတွင်းမှာ၄ချိန်မြောက်မတော်တဆဖြစ်ရကြီးဖြစ်ပါတယ်။ဒီဖြစ်ရကြောင့် Pacific ရေတပ်ရဲ့လုပ်ငန်းတွေကိုပြန်လည်သုံးသပ်နေသလိုအမှတ်9ရေတပ်မဟာရဲ့ခေါင်းဆောင်ပိုင်းကိုလည်းအပြောင်းအလဲလုပ်ခဲ့ပါတယ်ရှင
်။အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေမနက်ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရင်းတပ်ဖွဲ့ဝင်တွေထိခိုက်ဒေဆုံးတဲ့အထိတိုက်ခိုက်မှုအပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ဩဂုတ်လ25ရက်တောက်ကြနေ့ရက်စွဲနဲ့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ Heather Nowak ရဲ့ထုတ်ပြန်ချက်တစ်ခုထဲမှာအဲဒီလိုပြစ်တင်ရှုတ်ချထားတာပါ။ထိခိုက်ဒေဆုံးသူတွေရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းရပါကြောင်းလည်းပြောထားပါတယ်။နောက်ထပ်အကြမ်းဖက်တိုက်ခိုက်တာတွေထပ်မဖြစ်အောင်တားဆီးပြီးတိုက်ခိုက်မှုရဲ့လက်တွေတွေကိုတရားဥပဒေနဲ့အညီရေးယူနိုင်ဖို့အစိုးရနဲ့လူမျိုးရင်းတပ်ဖွဲ့တွေကလှုံ့ဆော်နေတာနဲ့မျှတရားဥပဒေစိုးမိုးမှုလူ့အခွင့်အရေးနဲ့အခြေခံလူလတ်ခွင့်တွေကိုအကာအကွယ်ပေးလေးစားလိုက်နာမှုပွင့်လင်းမြင်သာရှိမှုတွေနဲ့အညီလှုံ့ဆော်ပြီးတင်းမာတဲ့အခြေအနေကိုပိုဆိုးစေတာမျိုးရှောင်ရှားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲအမေရိကန်နိုင်ငံသားဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဂျင်းချင်းရင်းနဲ့တည်ငြိမ်ရေးတွေကိုဦးတည်ပြီးအပြောနဲ့သာမကအလုပ်နဲ့ပါလှုံ့ဆော်သွားကြဖို့ရခိုင်ပြည်အပါအဝင်မြန်မာနိုင်ငံလုံးကလူလူကိုအမေရိကန်နိုင်ငံသားဌာနကတိုက်တွန်းထားပါတယ်။အခုလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတရက်စ်နဲ့ရွေးမှုချုပ်ဟောင်းကိုဖီအန်နန်တို့ကလည်းအပြင်းထန်ပြစ်တင်ရှုတ်ချထားကြပါတယ်။ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အရေးအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာထွက်လာတဲ့နေ့ညဘက်မှာပဲတိုက်ခိုက်မှုတွေဆက်ဖြစ်တာပါ။အခုချိန်ထိတည်ထားရသလောက်လူမျိုးရေးတပ်ဖွဲ့တွေအပါအဝင်စုစုပေါင်း12ယောက်သေဆုံးထားရပြီဖြစ်ပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းမှာအထူးကြုံဖြစ်ပွားခဲ့တဲ့အတွက်28ယောက်သေဆုံးပြီးတော့250ကျော်ဒဏ်ရာရခဲ့တယ်လို့ရဲကပြောပါတယ်။လူကြိုက်များတဲ့ဘာသာရေးကိုင်းဆရာဂူရူဂျီတယောက်ကသူ့နောက်လိုက်အမျိုးသမီးနှစ်ယောက်ကိုအာဓမပြုခြင်းမှုနဲ့အပြစ်ရှိတယ်လို့တရားရုံးတစ်ခုကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအခုလိုအခီးကယုံတွေဖြစ်ပွားခဲ့တာပါ။ဒေါက်တာဂါမက်ရမ်ရာဟင်စင်ဂျီအင်ဆန်ဆိုသူကိုပန်ချာကူလာမြို့မှာတရားရုံးအဆုံးဖြတ်မပေးခင်တည်းကသူ့ရဲ့နောက်လိုက်ထောင်ထဲချီကအတားအဆီးကာရန်ထားတဲ့တရားရုံးသားမှဆောင်းဆိုင်နေခဲ့ကြပါတယ်။အပြစ်ရှိတယ်လို့တရားရုံးကတောက်ချနေကဆုံးဖြတ်လိုက်ပြီးတဲ့နောက်မှာတော့သူ့ကိုထောက်ခံသူတွေကမကြေမနက်ဆန္ဒပြခဲ့ကြပါတယ်။အကြမ်းဖက်လူတွေကအစိုးရအဆောက်အဦတွေကိုမိရှို့သတင်းထောက်တွေနဲ့ရဲအရာရှိတွေကိုတိုက်ခိုက်ခဲ့ကြပါတယ်။ရဲတွေကမျက်ရည်ရိုပုံတွေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ရတဲ့အပြင်အထူးကြုံကိုထိန်းနိုင်ဖို့ကြိုးစားတဲ့အနေနဲ့လေထဲကိုတနက်ပစ်ဖောက်ခဲ့ရပါတယ်။ဂူရူဂါမက်ရမ်ရာဟင်စင်ဂိုင်းရဲ့ပြောခွင့်ရသူကတော့သူတို့အပေါ်ထောက်ခံသူတွေကိုငြိမ်းငြိမ်းချမ်းချမ်းနေကြဖို့အတွက်တိုက်တွန်းခဲ့ပါတယ်ရှင်။
သူတို့စီပြန်ပို့တဲ့နိုင်ငံသားတွေကိုလက်မခံတဲ့နိုင်ငံ၄နိုင်ငံကိုပြည်ဝင်ဗီဇာထုတ်မပေးတော့ပဲရပ်ပစ်ဖို့အမေရိကန်ပြည်ထောင်စုကစီစဉ်နေပါတယ်။အဲ့ဒီနိုင်ငံတွေကတော့ကမ်ဘောဒီးယား၊ Eritrea ၊ Guinea နဲ့ Sierra Leone နိုင်ငံတွေပါ။အရင်အမေရိကန်ဆိုရတဲ့လက်ထက်တုန်းကလည်းနိုင်ငံရင်းပြန်ပို့တဲ့ကိစ္စကိုတွန်းအားပေးဖို့အတွက်ဗီဇာဆိုင်ခံတာနှစ်ကြိမ်လုပ်ခဲ့မှုပါတယ်။အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားပြည်မှုဆိုင်ရာဥပဒေပုံမှန် 143D ကိုချိုးဖောက်ပြီးအမေရိကန်ပြည်ထောင်စုထဲမှာတရားမဝင်နေထိုင်နေတဲ့သူတို့နိုင်ငံသားတွေကိုလက်ခံဖို့အဲ့ဒီ၄နိုင်ငံကညင်ပယ်တာဒါမှမဟုတ်ချိုးချောင်းမဲ့နှောက်နှေးတာတွေရှိနေတယ်လို့အမိမြေလူညုံရေးဌာနကနိုင်ငံသားရေးဌာနကိုပြီးခဲ့တဲ့သတင်းပတ်မှာအကြောင်းကြားခဲ့ပါတယ်။အခုတော့ဒီအမိန့်ကိုဘယ်လိုအကောင့်ထည့်ပေါ်မဲဆိုတာနိုင်ငံသားရေးဌာနကလိလဆန်းစစ်နေပါပြီ။ဒီလိုပြည်ပြည်နာမှာလူပေနေရောက်ထိခိုက်မလဲဆိုတာကတော့အသေးချာမသိရသေးပါဘူး။နိုင်ငံရင်းပြန်ပို့တဲ့ကိစ္စနဲ့ဗီဇာကန့်သတ်ချက်ဆိုင်ရာကိစ္စတွေကိုအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ကမ္ဘောဒီးယားဆိုရကစာရေးအကြောင်းကြားထားတယ်လို့ကမ္ဘောဒီးယားပြည်ထောင်စုဌာနပြောခွင့်ရ QSO Phik က VOA ကမ္ဘာဘာသာဌာနကိုပြောပါတယ်။ပြန်ပို့ခံရတဲ့တချို့လူတွေဟာအမေရိကန်မှာနေလာတာနှစ်ပေါင်းများစွာကြာနေပြီဖြစ်တာကြောင့်ပြန်ပို့တာကမိသားစုတွေကိုကွဲကွာစေတယ်လို့ QSO Phik ကပြောပါတယ်။
န နှစ်ဆက်ကိုကြိမ်မြောက်ရှေ့တောင်အာရှအာကစားပြိုင်ပွဲယူ20တို့အမျိုးသားဘောလုံးပွဲစဉ်ဆင်မီဖိုင်နယ်တွေကိုဒီကနေ့စနေနေ့မှာကစားကြတော့မှာဖြစ်ပါတယ်မြန်မာနဲ့ထိုင်းအသင်းတို့ဟာဆာလာယန်ကွင်းမှာမြန်မာဆန်တို့ကြိမ်နေ့လယ်၂နာရီခွဲရှင်ပြိုင်ကစားကြမှာဖြစ်ပြီးတော့အိမ်ရှင်မလေးရှားနဲ့အင်ဒိုနီးရှားအသင်းတို့ကတော့ရှားအလံကွင်းမှာမြန်မာဆန်တို့ကြိမ်ည9နာရီခွဲရှင်ပြိုင်ကစ မြန်မာနဲ့ထိုင်းတို့ဆင်မီဖိုင်နယ်မှာတွေ့တာဒါဟာပထမဆုံးအကြိမ်ပါဖိုင်နယ်မှာတော့၃ချိန်တွေ့ခဲ့ဘူးပြီးတော့၃ချိန်လုံးမြန်မာကရှုံးထားပါတယ်နောက်ဆုံးတွေ့ခဲ့တာက2015ခုနှစ်စင်ကာပူမှာကျင်းပတဲ့ SEA Games ဖိုင်နယ်မှာဖြစ်ပြီးတော့ထိုင်းက၃ဂိုးပြန့်နဲ့နိုင်ခဲ့ပါတယ်အခုမြန်မာယူ20နှစ်အသွင်းမှာပါတဲ့ကစားသမားတွေထဲမှာတော့ဗီယက်နမ်မှာလုပ်ခဲ့တဲ့အာဆီယံ U19 ပွဲနဲ့2014အောက်တိုဘာလကမြန်မာကအင်ရှင်အဖြစ်ကျင်းပခဲ့တဲ့အာရှ U19 ပြိုင်ပွဲအုပ်စုပွဲစဉ်မှာထိုင်းကိုအနိုင်ရခဲ့တဲ့မြန်မာအသင်းဘောလုံးသမားတွေပါပါတယ်ပွဲရလဒ်ဘလို့ဖြစ်လာမယ်ဆိုတာမပြောထိုင်သေးပေမဲ့အကျိနဲ့ရှိမဲ့ပွဲတစ်ပွဲအဖြစ်တော့အများကသုံးသပ်ကြပါတယ်အင်ရှင်မလေးရှားနဲ့အင်ဒိုနီးရှားအသင်းတို့ရဲ့ဆင်မီဖိုင်နယ်ပွဲဟာလည်းပြီးခဲ့တဲ့ရက်ပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံတော်အလံနဲ့ပတ်သက်လို့ဖြစ်ခဲ့တဲ့အခြေအနေတွေကြောင့်လူတွေစိတ်ဝင်စားစောင့်ကြည့်မဲ့ပွဲတစ်ပွဲဖြစ်ပါလိမ့်မယ်ရှင်
ဆိုမာလီယာနိုင်ငံတောင်ပိုင်းမှာတောက်ကြနေဆော်ဘဲကလုပ်ခဲ့တဲ့စစ်စင်ရေးတစ်ခုနဲ့ပတ်သက်လို့ဆိုမာလီနဲ့အမေရိကန်စစ်ဖက်တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေရပါတယ်။အဲဒီစစ်စင်ရေးတွင်စစ်သားတွေတက်ခိုက်ခဲ့တာအယ်ရှာဘပ်စစ်သွေးကြွားတွေလားအရက်သားတွေလားဆိုတာကိုစုံစမ်းနေကြတာပါ။ဘာရီလဲမြို့နားမှာအယက်သားတွေတည်ဆုံနေဆိုတဲ့စွပ်စွဲချက်တွေကိုသိရှိတဲ့အကြောင်းအာဖရိကတိုက်ဆိုင်ရာအမေရိကန်စစ်ဖက်ကုကရေးဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ်။အယက်သားတည်ဆုံနေဆိုတဲ့စွပ်စွဲချက်တွေပေါ်အမြင်အလေးနဲ့ထားတဲ့အတွက်လက်တွေ့အခြေအနေပေါ်အခြေခံပြီးသုံးသပ်နေတယ်လို့ကြေညာချက်ထဲမှာရေးထားပါတယ်။ဆိုမာလီယာစစ်တပ်နဲ့နိုင်ငံတကာတပ်ဖွဲ့တွေပူးပေါင်းပြုလုပ်တဲ့စစ်စင်ရေးအတွင်းအယ်ရှာဘပ်တိုက်ခိုက်ရေးတပ်မှ၈ယောက်တည်ဆုံသွားတယ်လို့ဆိုမာလီယာအစိုးရကအစောပိုင်းမှာပြောခဲ့တာပါ။ဒါပေမဲ့အဲ့ဒီဒေသမှာတခြားစစ်စင်ရေးတွေရှိခဲ့ပုံရပြီးအယက်သားတွေတည်ဆုံတာရှိတယ်လို့အစိုးရကနောက်ပိုင်းမှာထပ်ပြီးပြောခဲ့ပါတယ်ခင်ဗျာ
။စနေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြွကြော်သိန်းနဲ့မဆုမြတ်မွန်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာလေးထဲမှာတော့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးသိထားရသမျှအခြေအနေတွေကိုအရင်ဆုံးသိကြရမှာပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်မှာဒေသခံတွေကြီးလန့်ဆာဆာဖြစ်နေကြသလိုဒေသအာဏာပိုင်တွေကလည်းညမထွက်ရအမင်ကာလကိုအချိန်တိုးပြီးတတ်မှတ်လိုက်ပါတယ်။နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုမဖြစ်ရအောင်ရဲနဲ့စစ်တပ်ပူးပေါင်းတပ်ဖွဲ့ကညဘက်ကင်းလှည့်နေကြပေမဲ့လုံခြုံရေးအရာစုံမနိုင်စွမ်းမရှိသေးတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးမှာပါရှင်။
မင်းယူဒေတာလို့သိကြတဲ့မောင်တော်ဘူးသီးတောင်နဲ့ရသေးတောင်မြို့နယ်တွေမှာရှိတဲ့လုံခြုံရေးရဲကင်းစခန်း30လောက်ကို Arkan Rohingya Salvation Army လို့ခေါ်တဲ့အကြမ်းဖက်အုပ်စုကဩဂုတ်လ25တောက်ကြမနေ့စောအချိန်မှာတပြိုင်နက်ဝင်ရောက်တိုက်ခတ်ခဲ့တာပါအကြမ်းဖက်သမား150လောက်ကတနတ်တွေအိမ်လုံးဘုံတွေတုံးပြီးတိုက်ခတ်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်ဒီလိုတိုက်ခတ်မှုကြောင့်ညမထွက်ရအမိကာလကိုညနေ6နာရီကနေမနေ့6နာရီထိအချိန်တိုးတတ်မှတ်လိုက်ကြောင်းမောင်တော်ဒေသခံကိုစောဘဦးကြီးကပြောပါတယ
်ကာဖူးအမင်းတွေ့လိုက်ပါတယ်လို့ည6နာရီကနေမနေ့6နာရီနဲ့ညမထွက်ရမင်းပြောင်းလိုက်တယ်ဒီမျိုးထင်မတွေ့ရတော့တော့လုံချင်းကတော့ကင်းလေးလေရေရောဒီတမ်တော်ကရောတော့တွေ့လိုက်တယ်နောက်ပြီးတော့လက်စုံလက်ခေါက်တွေမှာလုံချင်းစားရတော့တွေ့တော့ပေါ့
ညဘက်အချိန်မှာရဲနဲ့စစ်တပ်ပူးပေါင်းတပ်ဖွဲ့ကကင်းလှည့်ပေးနေကြောင်းမောင်တော်မျိုးနဲ့ရဲမှူးကျော်မြောင်ဝင်းက VOA ကိုပြောပါတယ်
ကျွန်တော်တို့ကဘာဟိုလုံခြုံရေးလုပ်ရရှိပါလေကျွန်တော်တို့ကဘာဒီလက်မော်ရောက်နေတော့နော
်ဒီလိုလုံခြုံရေးယူပေးနေတယ်ဆိုပေမဲ့ဒေသခံပြည်သူတွေမှာကြီးလန့်စားစားနေကြရပြီးနောက်ဆိုရင်အစားအသောက်အခက်အခဲကြုံလာရနိုင်တယ်လို့ကိုစောဘဦးကြီးကပြောပါတယ
်ကြီးလန့်စားစားနေရတာပေါ့ဘာဖြစ်ဆိုတော့နေ့လေနေ့ခင်းတဲ့တော့မှတိတ်အပြင်မထွက်ကြအေးကြတော့ဘူးကျွန်တော်တို့ဒီမှာသတင်းတစ်ခုကြားရင်ကြောက်နေရပြီဘာဖြစ်လာမလဲဘာဖြစ်လာမလဲအကုန်လုံးဒီလိုကျွန်တော်ကတော့အကုန်လုံးပေါ့ကြီးလန့်နေရပြီဒီလိုဖြစ်နေဆိုရင်နောက်ဆုံးဒီမှနေနေကြတော့ဘူးဘုတော်ကကျူလူဆိုရင်ကျူပြီးတော့ညတော့မရဘူးလို့ပြောတယ်ဈေးနေလေသိမ့်မဖွင့်ဘူးလေမျိုးထင်မှာတော့နေနေနေပါပါရောင်းလိုက်တော့ပေါ့ပြီးနောက်ပြီးတော့မျိုးပြင်နေဖာစင်ပို့ဆို့ရနေဖာတယ်ဆိုအစားတော့ဒီတဲနောက်ဆုံးအခက်ခက်ဖြစ်လာနိုင်တယ်ပေါ့ပြောမယ်ဆိုရင်ကျွန်တော်တို့ဒီသက်မှာဥပဒေစိုးမှုမရှိဘူးလို့ခင်စားနေရတာပေါ့ဘာဖြစ်ဆိုတော့ဒီလုံချွဲဆိုလည်းအမရဘူးပေါ့ပြောမယ်ဆိုရင်ကျွန်တော်မတော်လို့ကျွန်တော်တို့ကြားသလိုကတော့ဟိုလုံပွင့်ဆုံးမရှိလို့ပဲကြားမိတယ်ပေါ့လုံပွင့်ဆုံးမရှိတာအထဲအောင်နဲ့ဆုံးခဲတဲ့ကြာပေါ်ပေါ်ပဲတောင်းရတယ်လို့ကြားမိလို့လေကျွန်တော်က
တောက်ကြညာဦးပိုင်းတို့ကတော့မောင်နှုံမြို့နယ်တောင်ပိုင်းကြောက်ပန်းတူမြင်းလွတ်တို့ဘက်မှာပြစ်ကတ်တန်တွေကြားရပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးကြောင်းကိုစောပါဦးကြီးကပြောပါတယ်
။ညနေပိုင်းလည်းတော့ဟွာမြင်းလွတ်တို့ဘက်မှာဦးတို့တို့ဒီကြောက်ပန်းတူတို့ဘက်မှာနင်းနေပြဿနာဖြစ်ကြတယ်လို့ပြောတယ်။မောင်နှုံမြို့တောင်ပိုင်းပေါ့ဒီကြောက်ပန်းတူတို့မြင်းလွတ်တို့တဲ့အဲဒီမှာလည်းဒီကဘုံလုံးကြီးတဲ့နာသားဖြစ်နေတယ်။သူတို့ပြောပြတာဆက်တာတွေစတယ်ဘူး။2000နေတုန်းကတော့ဖြစ်တယ်။အခု2016ကလည်းဖြစ်တယ်။ခုလေးသူကဖြစ်နေတော့လူတွေကစိုးရိမ်စိတ်တွေစိတ်ပြန်ရတဲ့အကြောင်းကြောင့်ဥစဉ်နေမှဆိုရင်မေးရတာတွေရှိနေတယ်။ဘာလို့ဆိုတော့ဒီလက်ရှိလက်နက်ကင်တွေကတော့ဝင်ပြီးတော့စီးရဆိုတော့ရဲစတဲ့မှာဘာမှရှိတာမှမဟုတ်တယ်။စိုးရိမ်ပြနေပြီလေ
။လက်ရှိအကြမ်းဖက်တိုက်ခိုက်မှုပြည်စင်မှာပါဝင်တဲ့အစွန်းရောင်ဘင်္ဂလီအကြမ်းဖက်သမားများနဲ့ဒီအကြမ်းဖက်သမားတွေအတွက်တာဝန်ရှိတဲ့ Arakan Rohingya Salvation Army ARSA တို့ကိုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်65အရအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်လိုက်ကြောင်းဩဂုတ်25ရက်နေ့စွန်းနဲ့အစိုးရကကြေညာထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်အကြမ်းဖက်တိုက်ခိုက်မှုကြောင့်ဒေသခံတွေမောင်းတော့နဲ့ဘူးသီးတော်မျိုးပေါ်ကိုတင်းရှောင်လာကြသလိုမြို့နေပြည်သူတွေကလည်းလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။တောက်ကြနေတိုက်ခိုက်မှုအတွင်းလုံချုံရေးတပ်ဖွဲ့ဝင်12ဦးနဲ့လဝကအရာရှိ2ဦးသေဆုံးခဲ့ရပြီးတိုက်ပွဲအတွင်းအကြမ်းဖက်သမား89ဦးသေဆုံးက2ဦးကိုအရှင်ဖမ်းဆီးနိုင်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်အခုလိုဩဂုတ်လ25ရက်တောက်ကြနေမနေ့စောပိုင်းမှာစပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကအစိုးရလုံခြုံရေးတပ်ဖွဲ့စခန်းအများပြားကိုတပြိုင်တည်းဝင်ရောက်စီးနှင်တိုက်ခိုက်ခံရပြီးတေဆုံးဒဏ်ရာရမှုတွေလည်းများပြားခဲ့တဲ့အပေါ်မှာကုလသမဂ္ဂအဖွဲ့ချုပ်နဲ့အမေရိကန်အစိုးရတို့ကလည်းအကြမ်းဖက်တိုက်ခိုက်သူတွေကိုပြစ်တင်ရှုံချလိုက်တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်ရှင်။ဇနီးဘာအခြေစိုက်ကုလသမဂ္ဂယုံပြန်ကြားရေးဌာနညွှန်ကြားရေးမှူးလည်းဖြစ်ပြောခွင့်ရလည်းဖြစ်တဲ့အလက်ဇန္ဒရာဘာလူစီကရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်ဘူးသီးတောင်နဲ့ရသေတောင်ဒေသတွေမှာလုံခြုံရေးရဲကင်းတွေရဲစခန်းတွေနဲ့စစ်တပ်တရင်ဌာနချုပ်တွေကိုအကွက်ချစီစဉ်တိုက်ခိုက်ခံခဲ့ရတဲ့အပေါ်ရှုံချတဲ့အကြောင်းအခုလိုပြောပါတယ်
။ We condemn in this let's quote we condemn in the strongest termsThe series of
ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့အစောပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေအပေါ်အကွက်ကြကြစီစဉ်တိုက်ခိုက်ခဲ့တာကိုကုလသမဂ္ဂကပြင်းပြင်းထန်ထန်ပြစ်တင်ရှုံချပါတယ်။အသက်ဆုံးရှုံးရတာတွေအတွက်စိတ်မကောင်းဖြစ်ရတယ်လို့ကြံရည်သူမိသားစုတွေအတွက်အလေးအနက်ဝန်းနဲ့ကြေကွဲရပါကြောင်းနဲ့ထိခိုက်ဒဏ်ရာသူတွေပြန်လည်ကျန်းမာရေးလာရေးအတွက်ဆုတောင်းပေးနေပါတယ်။တက်ဆိုင်သူတွေအားလုံးအကြမ်းဖက်နှီးမတုံးဖို့နဲ့အယက်သားတွေအကာအကွယ်ပေးရေးတရားဥပဒေပြန်လည်စိုးမိုးရေးနဲ့ရနာအဖြစ်ရှာရင်းမှာဆွနေပြောဆိုခြင်းကတဆင့်ငြင်းချင်းစွာဖြေရှင်းကြဖို့တောင်းဆိုပါရယ
်လုံချုံရေးရဲစခန်း30ကိုတိုက်ခိုက်ခံရစဉ်တေဆုံးခဲ့သူ12ဦးအနက်ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးနဲ့ဒုတိယလဝကမှု2ဦးတို့ဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါရယ်အကြမ်းဖက်သမားတွေဘက်က59ဦးတေဆုံးတယ်လို့လည်းအတည်ပြုထားပါရယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း Arakan Rohingya Salvation Army Rohingya ကတင်ချင်းတက်မတော်လို့အမည်ပေးထားတဲ့အဖွဲ့ကပြောတဲ့အကြောင်း Writer သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂဌာနရန်ကုန်ရုံးရဲ့ပြန်ကြားရေးတာဝန်ခံဦးအေးဝင်းကတော့အခုလိုပြောပါတယ
်။ဒီရက်ကားတွေကိုစောင့်ရှောက်ပြုရဲ့နောက်ပြီးတော့တရားဥပဒေစိုးမိုးအောင်ပြန်လည်တိကျပြီးဖို့ကြေညာရေးကိုငင်းချင်းနဲ့ငင်းချင်းနဲ့ဖြည့်ရှင်းပြီးဖို့တောင်းဆိုထားတာရှိပါတယ်။ဒီခိုင်အကြံပေးကော်မရှင်ကပြီးခဲ့တဲ့အကြံပေးချက်တွေကိုလည်းသူငင်းငင်းနဲ့ဆွေးရအနေနဲ့ပေါ်ဆောင်ပြီးဖို့အခြေအနေကိုလည်းပြချစောင့်ကြည့်နေတယ်။ဒီဆိုင်ရာအာဏာပိုင်တွေနဲ့လည်းငြင်းဆက်တွေ့နေကြတဲ့ခြေရပါပါတယ်
။ရန်ကုန်မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရသူကလည်းအခုလိုပြောပါတယ်။
We condemn the attacks that took place overnight against the security forces and we also
လုံခြုံရေးစခန်းတွေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့ရှုတ်ချသလိုကြာဆုံးသွားရတဲ့သူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဝမ်းနဲ့ကြေကွဲရပါကြောင်းဒီလိုရဲ့ကျူးလွန်သူတွေကိုလက်ရဖမ်းဆီးမိရင်းနဲ့နောက်ထပ်အကြမ်းဖက်မှုတွေမဖြစ်ပွားဖို့အစိုးရနဲ့လုံခြုံရေးတပ်ဖွဲ့တွေကအရေးယူဆောင်ရွက်ဖို့တာဝန်ရှိကြောင်းနားလည်အသိအမှတ်ပြုပါတယ်လူမှုအတိုင်းဝိုင်းအားလုံးအနေနဲ့လည်းမိမိတို့ရဲ့အပြုအမူပြောဆိုတွေကငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးပြန်လည်ရရှိနိုင်ဖို့အတွက်ဥတီစည်းလိုကြောင်းကိုလည်းတိုက်တွန်းပါတယ်
။ရခိုင်ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်ကတော့အကြမ်းဖက်မှုတွေထပ်မဖြစ်စေရအောင်ထိထိရောက်ရောက်နည်းမြေရှင်းလင်းဖို့လိုအပ်တဲ့အကြောင်းပြောပါတယ်
။ရခိုင်ပြည်နယ်မှာလည်းအရင်ကတော့ဆိုးဆိုးဝါးဝါးမဟုတ်ပေမဲ့လည်းအခုတော့ပုံကန်ထကြွမှုပါတော်တော်အခြေကျလာပြီဖြစ်တဲ့အတွက်ကြောင့်ဒါဟုတ်မိမပန်းနတ်စွာနဲ့ပေါ့လေနှလုံးရည်ရောလက်ရုံးရည်နဲ့ရောစိတ်မတည်ဘူးပြပြောက်သွားစေဖို့အတွက် the bounce of one to go to a man who started a pogo year and I look at him. Senator Jack, do you know, and then you see a little like the solution. See how Tinko Luyam and General Timarina.
A jump at the Marine, Lunjun Yi Tapo in Nija, take that yen sign Nizele Chitaja, Dita and Pizu Rizu Yen Chow Yen Nijare Chow, Yakai Muta, Partiga, Pizu Ludo, Kuzle, Tata, Imanga, Kulu, Piovale.
Go on the barri, Kalivi Pari, you are go you are on it, so become a town you level yet, now soon town. Midday Surenian and Nian Yaki through Sony. Balena Malimabau, Sedale Makagu, Yele Makagu, Town Yola Wima, Elo Chidro, Town Mazamaradi Diamond, Wonayo, Clirio, Kunaga, Canada, Koloma Pujama.
Mount Oditama, Natasa Chakuni, Autovala, Goya Nigale, Manironga Lumu, Nejazan, Yegin Rivo, Jump at the Mariga, the Piande, Winyak Taikai Dago, Kangea Buvalesha. Yes, and in the Pine Season Drivel, American Tiransu, Muro, Washington, DC, Gani, Tai, Tolan, Benina, Chaparish, a cool Lebron down Bago, Gijayama. Sakai, Tai, Yamavin, Kianema, Lebron down Jenny, Simango, Gangwet, Santa Jajare, Chenga, the Nutty Man, please don't get a talking way, a mood Lakan Janabu, Ogola, and the Seto Yaniga, some chappy like Barre, a yen mood Denzinga, Dita Sanya, and Avanga, mood bait target up to be made, Namanang and Shinin Yako, Yaga Usambi. ပြည်တော်စုဘို့တရားယုံထိစာကြောင်လာတင်တင်ခွဲလာကြအခုလိုလက်ခံကြနာဖို့ဖြစ်လာတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ပြီးဝေးသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်ဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံရရသေးဖြစ်တဲ့စကိုင်းတိုင်းဆလင်းကြီးမြို့နယ်တွေကလက်ပြောင်းတောင်ကျင်းစီမံကိန်းကိုဒေသခံတွေကကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါခင်ဝင်းဟာ
2015ခုနှစ်ဩဂုတ်လ12ရက်နေ့မှာအထက်အာဏာပိုင်တွေရဲ့အမိန့်ရဆိုပြီးအမှုပိတ်သိမ်းခြင်းကိုခံခဲ့ရပါတယ်။ဒီအမှုနဲ့ပတ်သက်လို့မြန်မာနိုင်ငံရှေ့နေများကောင်စီကနေပြည်တော်စုတရားလွှတ်တော်ရှေ့နေချုပ်ရုံးကိုစာချုပ်လာပေးပို့ခဲ့ရမှာတော့ပထမအဆင့်အနေနဲ့လက်ခံလိုက်ပြီးဖြစ်ကြောင်းရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကပြောပြပါတယ်။ဒီရေစကားအနေပြီးတော့အမှုပိတ်သိမ်းတာ ကျွန်တော်ကနေပြည့်တယ်ဆိုတာပေါ်ပေါက်ထင်ရှားပါလိမ့်မယ်။ဒါဆောင်တော့မရပြည်ရင်းနေဆိုတာဒီပဲမရှိဘူးပေါ့နော်။အဲ့ဒီကိစ္စကပဲပြောဆာကျွန်တဲ့တော့ဆာကျွန်တော်ကပနာမအဆင့်အနေနဲ့လက်ခံထားလိုက်တယ်။အဲ့လက်ခံထားရတဲ့တစ်ဖက်ကိုသမသာဆင့်ခေါ်မယ်ပေါ့နော်။ဆင့်ခေါ်ပြီးတော့နှစ်ဖက်စံကြယ်မီရှောင်လေးရပြီးမှာပေါ့။ဒေါက်ခွေဝင်းမုန်းနဲ့ပတ်သက်လို့တရားဆက်ဆိုခံရရ ဒီအခုလက်ခံတားနာပေးဖို့ဆုံးဖြတ်ခြင်းဟာထူးခြားတဲ့အခြေအနေဖြစ်တယ်လို့လဲလက်ဗရောင်းရဲကူညီပေးနေတဲ့ရှေ့နေကြီးဦးအောင်သိန်းကဆိုပါတယ်။တရားလိုလုပ်ပြီးတရားဆက်ဆိုခဲ့တဲ့တာဇဝင်တဦးဖြစ်တဲ့ဒေါက်ခင်မအေးကလည်းအခုလိုပြောသွားပါတယ်။
ဒီအရုံးမှာလည်းတရားသူကြီးအချင်းကြီးအောင်ကလည်းဒီမှာရုံးမှာဖြစ်နေတာကဒီကနေ့ဒါမှဒီဆုံးကြီးမဟုတ်ဘူးလေဆက်ပြီးတော့လည်းတရားရုံးကမြင်ကြည့်ကြလည်းဒါဆက်ဆုံးကြတာကဒီအောက်ရှင်ကတော့ရှင်းရှင်းလေးကဖြစ်တယ်ခုချိန်ကြီးဒီဦးတန်းစိန်လက်ထက်အရင်ကလေးလိုနေနေဖြစ်ထားတဲ့ကိစ္စကိုကျမတို့ဒီနေနဲ့အစိုးရအဆက်ဆက်ကိုတရားဆွဲဆိုနိုင်ဖို့အတွက် ရှင်းနေများကွန်ရက်ကနေအကူအညီပေးမယ်လို့လည်းပြောဆိုထားပါတယ်။လက်ပရောင်းအရင်နဲ့ပတ်သက်လို့သိဆုံးခဲ့ရတဲ့ဒေါက်ခင်ဝင်းရဲ့အမှုကိစ္စဟာဘာမှဆက်ပြီးတော့ထပ်ထူးမလာဘူးဆိုရင်တော့ညနာတဲ့တောင်သူတွေအနေနဲ့အစိုးရအဆက်ဆက်ကိုတရားဆွဲဆိုနိုင်ဖို့အတွက် ရှင်မြမကွန်ရက်ကနေအကူအညီပေးမယ်လို့လည်းပြောဆိုထားပါတယ်။လက်ပရောင်းတောင်ကျင်းစီမံကိန်းကြောင့်ထောင်ထဲချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊နေရာဆုံးရှုံးရတာတွေနဲ့လူ့အခွင့်အရေးချိုးဖောက်ခံရမှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါ။ဒီအတွက်
မအေးအေးမှာပြောပြသွားတာပါရှင်။အခုဒေသတွင်သတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေ။တရုတ်နိုင်ငံနဲ့ရေပိုင်နဲ့နယ်မြေပိုင်နဲ့အငင်းပွားနေတဲ့ဗီယက်နမ်ပြည်သူအများစုဟာတရုတ်နိုင်ငံလုတ်ကုန်ပစ္စည်းတွေကိုမဝယ်ဘဲအတန်တိတ်စံတပြနေကြပါရစေ။ဗီယက်နမ်ကိုတင်ပို့တဲ့တရုတ်ပစ္စည်းတွေဟာအကြီးအသေးညက်နဲ့ဆိုပြီး ဝယ်မတုံးသူတွေများလာပေမဲ့ဈေးပေါ်တဲ့အတွက်ဝယ်တုံးသူတွေလည်းရှိနေသေးပါ။အိန္ဒိယအင်အားကြီးတရုတ်နိုင်ငံကသူတို့နိုင်ငံပေါ်ဗိုလ်ကျနေတယ်လို့ထင်နေကြတဲ့ BNN ပြည်သူတွေရဲ့တုံ့ပြန်မှုကိုသတင်းထောက် Rebs Dennis Guy ဟူချီမင်းမြို့တော်ကနေသတင်းပေးပို့ထားပါတယ်။မဆုမြတ်မွန်ကဆက်ပြီးပြောပြပေးမှာပါရှင်။
တောင်တရုတ်ပင်လယ်တွေကရေပိုင်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တရုတ်နဲ့ဗီယက်နမ်ကြားမှာရေပိုင်နဲ့ကိစ္စနဲ့1984ခုနှစ်တုန်းကတည်းက1988ခုနှစ်ကတည်းကရေပြင်မှာတိုက်ပွဲတွေဖြစ်ခဲ့မှုပါတယ်။နယ်စပ်မြင်းကိစ္စနဲ့ပတ်သက်လို့လည်း1980ပြည့်နှစ်တွေကနှစ်နိုင်ငံကြားစစ်ပွဲဖြစ်ခဲ့မှုပါတယ်။အခုလည်းရေပြင်ပိုင်နဲ့အငင်းပွားနေတဲ့ပါရာဆယ်ကျွန်းစုတွေမှာတရုတ်တို့ကစစ်တပ်အင်အားအများအများချထားပြီးအသာစီးအနေအထားယူထားတယ်လို့ဗီယက်နမ်ပြည်သူတွေကမှတ်ယူထားကြပါတယ်။ရေပိုင်နဲ့အငင်းပွားမှုကြောင့်2014ခုနှစ်တုန်းကဗီယက်နမ်မှာတရုတ်စန့်ကျင်ရေးအထီးကရုံးတွေဖြစ်ပွားခဲ့လို့20ကျော်သေဆုံးခဲ့ပါတယ်။အဲဒီနောက်မှာတော့တရုတ်နဲ့နိုင်ငံရေးဆိုင်ရာပြဿနာကိုဗီယက်နမ်တာဝန်ရှိသူတွေကဘေးဖယ်ထားဖို့ကြိုးစားခဲ့ကြပါတယ်။ဗီယက်နမ်ပြည်သူအများကတော့တရုတ်ဟာဗီယက်နမ်ရဲ့မိတ်ဆွေမဟုတ်ဘူးလို့သဘောထားနေကြပြီးတော့တရုတ်ကလာတဲ့ပစ္စည်းတွေကိုမဝယ်ဘဲတပိတ်မှောက်နေကြပါတယ်။ဗီယက်နမ်ကိုပို့တဲ့တရုတ်ပစ္စည်းတွေရဲ့အရေးအသွေးကညံ့ဖျင်းတယ်လို့လည်းဆိုကြပါတယ်
။ China exportsMany low quality products to Vietnam, but we know that they don't export the products to.
တရုတ်ကနေပြီးဗီယက်နမ်ကိုပို့တဲ့ပစ္စည်းတော်တော်များများအရေးအသွေးမကောင်းကြပါဘူး။တခြားနိုင်ငံတွေစီကတော့ဒီလောက်မကောင်းတဲ့အရေးအသွေးမျိုးမပို့ဘူးဆိုတာကိုလည်းကျွန်တော်တို့သိပါတယ်။အဲဒါကြောင့်မလို့တရုတ်ပစ္စည်းတွေဆိုရင်ကျွန်တော်တို့ကအတက်နိုင်ဆုံးရှောင်ပါတယ်။အရင်ကတော့တရုတ်ပစ္စည်းတွေသုံးပါတယ်။အရေးအသွေးမကောင်းတော့ခဏလေးနဲ့ပြတ်ကုန်တာပါ
။ဟိုချီမင်းမြို့ကဒီဇိုင်းကုမ္ပဏီတစ်ခုမှအလုပ်လုပ်တဲ့ Hard Trend ပြောသွားတာပါ။ဗီယက်နမ်နဲ့တရုတ်ကြားဆက်ဆံရေးအခြေအနေကြောင့်လည်းတရုတ်ပစ္စည်းတွေကိုမဝယ်ဖြစ်တာလို့သူကပြောပါရယ်။အိန္ဒိယချင်းအင်အားကြီးတရုတ်နိုင်ငံဟာဗီယက်နမ်ရဲ့ပြိုင်ဘက်ဖြစ်တယ်လို့ပြည်သူအများကမြင်နေကြတဲ့အကြောင်းဟိုချီမင်းစီတီမြို့အခြေစိုက်စီးပွားရေးအကြံပေး Decent Shira and Associates ကုမ္ပဏီကတာဝန်ခံ Oscar Mansons ကပြောပါရယ
်။ Vietnamese people see them not as big brothers but as rivals. This also because
တရုတ်ကိုဗီယက်နမ်ကပြည်သူတွေအကိုကြီးလို့သဘောမထားပဲပြိုင်ဘက်လို့သတ်မှတ်ထားကြပါတယ်။အဲဒါကလည်းတောင်တရုတ်ပင်လယ်တွေကဗီယက်နမ်နိုင်ငံပိုင်းကျုံးနေတဲ့ပတ်သက်ပြီးလက်တလောဖြစ်နေတဲ့ပြဿနာတွေကြောင့်လည်းပါပါတယ်။ဗီယက်နမ်လူမျိုးတွေအတွက်ကကျုံးတွေတရုတ်ဘက်ပါသွားမဲ့ကိစ္စကိုဘလို့မှလက်မခံနိုင်ကြပါဘူး။ဒီကိစ္စနဲ့ပတ်သက်လို့အစိုးရဘက်ကဘာမှတိတ်မပြောဘူး။လူသိရှင်ကြားလှုပ်ဆောင်မှုတွေမရှိပေမဲ့လည်းပြည်သူတွေကတော့လက်မခံနိုင်ကြပါဘူး။
နိုင်ငံရေးပြဿနာတွေအပြင်တရုတ်တို့ကဗီယက်နမ်ကိုအရေးအသွေးမကောင်းတဲ့ပစ္စည်းတွေတင်ပို့နေတယ်လို့ဗီယက်နမ်ပြည်သူတွေကြားမှာကြဲကြဲပြန့်ပြန့်လက်ခံထားကြပါတယ်။ဒါကြောင့်တရုတ်ပစ္စည်းတွေအစားဈေးမကွာတဲ့တရုတ်တောင်ကိုရီးယားပစ္စည်းတွေကိုဝယ်သုံးကြတာလို့လေလာသူတွေကပြောကြပါတယ်။ဒါပေမဲ့တရုတ်နိုင်ငံဟာဗီယက်နမ်ရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ပါတယ်။ပို့ကုန်သွင်းကုန်တန်ဖိုးနှစ်ခုပေါင်းကအခုနှစ်ပထမ၄လပတ်အတွင်းမှာကိုဒေါ်လာ25ဘီလျံခွဲလောက်ရှိတယ်လို့ဗီယက်နမ်သတင်းမီဒီယာတွေကထုတ်ပြန်ပါတယ်။ဗီယက်နမ်ထုတ်ကုန်လုပ်ငန်းတွေကလည်းတရုတ်ကကုန်ကျန်းတွေကိုအားကိုးနေကြရဆဲဖြစ်ပါတယ်။2014ခုနှစ်အထူးကရုံးဖြစ်ခဲ့ပြီးတဲ့နောက်တရုတ်ကုန်ပစ္စည်းတွေကိုတပိတ်မှောက်ကြဖို့စီယုံလှုံ့ဆော်မှုတွေရှိပေမဲ့တခြားနိုင်ငံလုံးပစ္စည်းတွေမဝယ်နိုင်တဲ့ဆင်းရဲသားလူရန်းစားတွေကတော့တရုတ်ပစ္စည်းတွေကိုမဝယ်ခြင်းလဲဝယ်သုံးနေကြရပါတယ်။ဗီယက်နမ်နိုင်ငံရဲ့ဝင်တဲ့တရုတ်ကုန်ပစ္စည်းအများစုကနယ်စပ်ကုန်သွယ်ရေးဂိတ်တွေကဝင်နေတဲ့အတွက်အရေးအသွေးညံ့ဖျင်းနေတာလို့စင်ကာပူအခြေစိုက်အရှေ့တောင်အာရှလိလာရေးISEAS Yusef Isaac Institute ကသုတေသီလေဟွန်ဟီယပ်ကပြောပါတယ
် I think one of the reason is that many of these products are consumer items small items and they are imported by border trade not through official
ဗီယက်နမ်ကိုဝင်နေတဲ့တရုတ်ပစ္စည်းအများအပြားကလူသုံးကုန်ပစ္စည်းတွေအသေးစားကုန်ပစ္စည်းတွေဖြစ်ကြပါတယ်အဲ့ဒီပစ္စည်းတွေကတရုတ်ဝင်လမ်းကြောင်းတွေကမဟုတ်ပဲနေဆက်ဘက်ကနေသွင်းနေကြတာကအကြောင်းတစ်ခုလို့ကျွန်တော်ထင်ပါတယ်တရင်ဝင်လမ်းကြောင်းကသွင်းနေဆိုရင်တော့အေးသွေးပိုင်းနဲ့ပတ်သက်လို့ပိုပြီးစီးကန့်တွေတင်းကျပ်တယ်တည်တည်ချာချာလဲစစ်ဆေးမှာပ
ါတရုတ်ကုန်ပစ္စည်းတွေကိုမဝယ်လိုကြတဲ့ဗီယက်နမ်ပြည်သူတွေကငွေချေးတတ်နိုင်သူတွေကတော့စိုက်ကယ်တွေအီလက်ထရောနစ်ပစ္စည်းတွေကိုဂျပန်နိုင်ငံထုတ်တွေဝယ်သုံးနေကြပါတယ်တောင်ကိုရီးယားနိုင်ငံတို့စားတောက်ကုန်တွေအီလက်ထရောနစ်ပစ္စည်းတွေလည်းဗီယက်နမ်မှာလူကြိုက်များလာနေပါတယ်ရှင်
မဆုမြတ်မွန်ပြပြသွားတာပါရှင်။ VOA American တန်ခါနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကို Internet ဆာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ကြိမ် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ကနေ့စနေနေ့မနက်ပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ24 32 40နဲ့လှိုင်းလက်မီတာ190တို့ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းမှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အတုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကဏ္ဍမှာနားဆင်ရမှာကတော့
မြန်မာသင်းရဲ့အိုက်စစ်ကစားပုံတွေကပို့ပြီးတော့ထျော်လိုက်ပေးပါတယ်ခင်ဗျာ။အခုဆိုလို့ချင်းမြန်မာသင်းအတွက်ကျစမမြောက်ကိုတော့ခင်မိုးတွေက
မြမလက်ရွေးစဉ်အမျိုးသမီးပေါ်လုံးသင်းရဲ့အနာဂတ်အလားလာနဲ့ပရိသတ်နဲ့အစိုးရရဲ့အားပေးမှုအားရစရာကောင်းရဲ့လားဆိုတာတွေသိကြရမှာပါ။နောက်ပိုင်းမှာတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရည်နေကြတဲ့မြန်မာပြည်အကြောင်းတွေကိုဥကြောဆန်တာကမူလဆောင်ပါရှင်ရဲ့အဘော်မပြတ်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်ရအောင်ပါရှင်
။မြန်မာလူမျိုးရင်းရံနဲ့ပတ်သက်ပြီးအမေရိကန်ကဘယ်လိုပြန်လည်ထိတွေ့ဆက်ဆံမလဲဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာအမရတိယာရေးသားထားတဲ့ဆောင်းပါးကိုအကျဉ်းဆုံးတင်ပြလိုပါတယ်။အမေရိကန်ဆိုတာမြန်မာစစ်တပ်နဲ့ပြန်လည်ထိတွေ့ဆက်ဆံရမယ့်အရှင်ဖြစ်ပါတယ်။ဒီနေရာမှာဘယ်ပုံပဲနှီးဆက်ဆံမလဲဆိုတာအဓိကကြပါတယ်။အိုဘားမားအစိုးရရဲ့ထိတွေ့ဆက်ဆံမှုဟာမြန်မာအသွင်ကူးပြောင်းရေးအတွက်အထောက်အကူဖြစ်စေခဲ့ပါတယ်။ထရမ့်အစိုးရကတော့မြန်မာနဲ့ဆက်ဆံရေးကပြန်ဆွတ်တော့မဲ့သဘောရှိနေတယ်လို့မြန်မာကလည်းတရုတ်ဘက်ကိုရိတ်နေတဲ့သဘောဖြစ်နေပါတယ်။ဒါပေမဲ့ပြန်လည်ထိတွေ့ဆက်ဆံနိုင်မဲ့အချိန်ကတော့မပြေသေးပါဘူး။2017ကစပြီးမြန်မာတပ်မတော်ဟာနိုင်ငံတကာအစိုးရမှဝင်ဆန့်လာတာတွေ့ရပါတယ်။ငြိမ်းချမ်းရေးဖြစ်စဉ်ကိုပံ့ပိုးမှုတစ်စိတ်တစ်ပိုင်းအဖြစ်မြန်မာစစ်အရာရှိတွေကိုဥရောပနဲ့ပြည်ပခန့်လုံးနိုင်ငံဒီစီမတော်ရောက်လေ့လာစီခဲ့ပါတယ်။အမေရိကန်ကလည်းစည်ရေးဆက်ဆံမှုလုံခြုံရေးဆက်ဆံမှုတို့ကိုပိတ်ပင်ထားပေမဲ့တက်မတော်အရာရှိတွေကိုတိုင်းဒေသနဲ့ကိုင်းအဖွဲ့ကူစလဲတွေနဲ့အတူလာရောက်လေ့လာခွင့်တွေပေးခဲ့ပါတယ်။စစ်တပ်ကိုဒီမိုကရေစီကာကွယ်ရေးအင်အားစုဖြစ်အောင်ထိန်းကျောင်းတာမှာစစ်ဘက်ရေးရာဆက်ဆံမှုတစ်ခုနဲ့မလုံလောက်ဘူးဆိုတာဒီမိုကရေစီကနေနောက်ပြန်လှည့်လှည့်သွားတဲ့ထိုင်းနိုင်ငံဟာနမူနာပဲဖြစ်ပါတယ်။ EIMET လို့ခေါ်တဲ့နိုင်ငံတကာစီးရီးပညာရေးစင်နန်းပိတာဟာကောက်မွန်တဲ့အစာပြုမှုတရားဖြစ်နိုင်ပေမဲ့မြန်မာပြည်မှာအရသာအစိုးရကလူညွန်ရေးကိစ္စကိုလွှတ်မိုးနိုင်မှုမရှိသေးတဲ့အတွက်ဒီစင်နန်းလောင်းနဲ့မလုံလောက်သေးပါဘူး။ဒါ့အပြင်အရဖက်စစ်ဘက်ဆက်ဆံရေးရန်တရားတရားမထူထောင်နိုင်ပဲအုပ်ချုပ်ရေးပိုင်းနဲ့ထိတွေ့ပြန်ရင်လည်းပဲအခက်အခဲတွေ့ပြီးတာစီတည်ကျနိုင်မှာမဟုတ်ပါဘူး။မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစစ်တွန်းနိုင်ဖို့အတွက်ခိုင်မာတဲ့အရသာအစိုးရတရားလွှတ်ပါတယ်။ဒါကြောင့်ထိတွေ့ဆက်ဆံရေးဟာတရားသားအစိုးရကိုစွန့်ရည်မြင့်တင်ပေးနိုင်ရေးလူငွေရေးရာတွေကိုပါလွှတ်မိုးလာနိုင်ရေးနဲ့အစိုးရလွှတ်တော်စစ်တပ်တို့အကြားဆက်ဆံရေးချောမွေ့စေဖို့ကိုဥတည်ချက်ထားရမှာဖြစ်ပါတယ်။လွှတ်တော်အမတ်တွေကိုလည်းဆွေးနွေးပွဲတွေလုပ်ပြီးအမေရိကန်ကွန်ဂရက်လွှတ်တော်မှာလုပ်သလိုဘတ်ဂျက်ကာကွယ်ရေးစားရက်ကိစ္စတွေကိုသုံးသပ်ကြနာမှုတွေကိုလည်းပဲလာရောက်လေ့လာစေသင့်ပါတယ်။ပြည်တွင်းလူငွေရေးကိစ္စတွေကိုစဉ်းစားသုံးသပ်သူတွေသုံးသပ်မှုတွေတိုးတက်လာခြင်းဟာလူငွေရေးကိစ္စကိုတက်မတော်ကထင်ချုပ်ထားမှုယောနယ်စင်နိုင်မှာဖြစ်ပါတယ်စသဖြင့်ရေးသားထားပါခင်ဗျာမြန်မာကိုတရုတ်ကဆွဲဆောင်နေချိန်ဝန်ကြီးချုပ်နရင်ဒရာမိုဒီမြန်မာပြည်ကိုသွားမည်ဆိုတဲ့ခေါင်းစဉ်နဲ့ရှူဘာဂျစ်ရောရေးသားထားတဲ့ဆောင်းပါးကို The Indian Express ကထုတ်တင်ပြလိုပါတယ်နရင်ဒရာမိုဒီဟာလွန်ခဲ့တဲ့သုံးနှစ်မပြည့်ခင်ကအာဆီယံထိပ်သီးဆွေးနွေးပွဲအတွက်နေပြည်တော်ကိုသွားရောက်ခဲ့ပြီးတမက်စက်တင်ဘာကျရင်ပထမဆုံးအကြိမ်နိုင်ငံချစ်ကြီးရဲ့အလဲပတ်သွားရောက်မှာဖြစ်ပါတယ်တရုတ်ကမြန်မာနိုင်ငံကိုဆွဲဆောင်သိမ်းသွင်းနေချိန်ဒေါအောင်ဆန်းစုကြည်ကလည်းအစိုးရကောင်ဆောင်ဖြစ်ခဲ့ပြီးတဲ့နောက် 2016 နဲ့ 2018 တက်မှာတကြိမ်စီတရုတ်ကိုသွားခဲ့တဲ့အတွက်အိန္ဒိယအနေနဲ့တရုတ်မြန်မာနှစ်နိုင်ငံမိစ္ဆာမှုကိုအလေးထားစောင့်ကြည့်လာပါတယ်။အခုလာမယ့်မစ္စတာမိုဒီခရီးစဉ်တွင်သူတို့ရဲ့ Act East Policy အတွက်မြန်မာနိုင်ငံဟာသိအေးပါတယ်ဆိုတာကိုအလေးအနက်ထားပြသလိမ့်မယ်လို့ရည်သားထားပါတယ်ခင်ဗျာ
။ Russian ပြန်အချင်းပြည်နယ်ထဲမှာ2017နှစ်စာပိုင်းကလေးကပြန်လည်စတင်လာခဲ့တဲ့စစ်ပွဲတွေကြောင့်မလို့ဒေသခံကြေးရွာသားတွေစစ်ပီးရှောင်ထွက်ပြေးကြရတယ်လို့ပဲကချင်ပြည်နယ်ရဲ့ဒေသအခြေအနေဟာလည်းအတော်လေးကိုမတည်မငြိမ်ဖြစ်နေခဲ့ရပါတယ်။6နှစ်ကြာလာတဲ့ဒီစစ်မီးဟာအခုနှစ်ပိုင်းလပိုင်းတွေမှာပိုပြီးတော့အရှိန်မြင့်တက်လာနေတာမို့လို့ကချင်ဒေသခံစစ်ပီးဒုက္ခသည်တွေရဲ့နေစဉ်လူနေမှုဘဝတွေစီးပွားရေးဘဝတွေဘယ်လိုများရုန်းကန်နေကြရပါသလဲ။ အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဒီကြောင့်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ့်သတင်းရှင်တွေကိုကြည့်လို့ပါရခင
်ဗျာ။ခုဆက်ပြီးအမေရိကန်စတိုင်မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတန်ကစီစဉ်ပို့ချထားပါတယ်ရှင
်။ဒီနေ့မြတ်တွေ့ကျင်ပြမင်း EDM အတုံးကတော့
Beating a dead horse.
ဆိုတာပဲဖြစ်ပါတယ်။ဆာလုံးမောင်က beating, beating ကရိုက်တာ၊နှက်တာ။ a, dead, theta, horse, horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီဘက်ကတော့တည်နေတဲ့မြင်းကိုရိုက်တဲ့သဘောပါ။ခန်းကျင်လို့တည်နေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သိနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာလဲချွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးညှို့လင့်ကျက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါလေ။ဒီတော့နဲ့ပတ်သက်လို့ George Wood ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာ။အချီနီးပါ။သူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လလာတန်ရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုအမျိုးသမီးကန္တာကိုဆက်ပါမယ်။မလေးရှားနိုင်ငံမှာကျင်းပခဲ့တဲ့29ချိန်မြောက် SEA Games အားကစားပြိုင်ပွဲမှာမြမလက်ရွေးစင်အမျိုးသမီးဘောလုံးတင်ကကျေးဇူးစိတ်ရသွားပါတယ်။ကစားခဲ့တဲ့ပွဲစဉ်တွေကိုကြည့်ခြင်းအဖြစ်မြမအမျိုးသမီးဘောလုံးတင်ရဲ့ကြိုးပမ်းမှုဟာချီးကျူးထိုက်တယ်လို့ဆိုရမှာပါ။ဒါကြောင့်လက်ရွေးစင်အမျိုးသမီးဘောလုံးတင်ရဲ့အနာဂတ်အလားအလာနိုင်ငံတော်နဲ့မြမပြည်သက်သက်ကအားပေးမှုတွေကအားရစရာကောင်းရလားဆိုတဲ့ပဂရိအခြေအနေတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်ကတင်ပြထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal
ဝေစုမြောက်ကန်နေထားတယ်ဟောခုတိုက်ရခင်ဗျာဘောပါခင်ဗျာမြန်မာအသင်းအတွက်ဒုတိယဦးဆောင်ဂိုးကိုကျော်နံပါတ်9ဝင်းတကြီးထွန်းကိုယူသွားပြီဖြစ်ပါတယ်ခင်ဗျာဝေစီပြန်နေတာလေကိုပါတယ်ခင်ဗျာမြန်မာတင်းကကျိုးနံပါတ်7ခင်မိုးဝင်မြန်မာတင်းတို့တတိယမြောက်ကိုကျွင်းယူသွားပါတယ်ခင်ဗျာကိုရဲဝင်လာပြီခင်ဗျာဝင်းတကြီးထွန်းကဲနေခင်ဗျာကိုပါတယ်ခင်ဗျာဒီဆိုလို့ရှိရင်မြန်မာတင်းအတွက်စတုထားမြောက်ကိုဝင်းတကြီးထွန်းကပဲပွဲကစားချိန်86မိနစ်မှာကန်သွင်းယူသွားတာဖြစ်ပါတယ်ခင်ဗျာမြန်မာတင်းရဲ့အိုက်စစ်ကစားပုံတွေကပို့ပြီးတော့ထရောက်လာခေါ်ပါလေခင်ဗျာအခုဆိုလို့ရှိရင်မြန်မာတင်းတစ်စမမြောက်ကိုရရှိသွားပြီဖြစ်ပါလေခင်ဗျာမြန်မာတင်းအတွက်တစ်စမမြောက်ကိုတော့ခင်မိုးတွေကတင်းခေါင်းတိုက်ပြီးတင်းယူသွားပြီဖြစ်ပါလေခင်ဗျာ
ဒီကကတော့မလေးရှားနိုင်ငံကွာလာလမ်ပါမြို့တော်မှာကျင်းပနေတဲ့29ချိန်မြောက် SEA Games အားကစားပြိုင်ပွဲကြီးမှာမြန်မာအမျိုးသမီးလက်ရွေးစင်အသင်းကဩဂုတ်လ19ရက်နေ့ကအင်ရှင်မလေးရှားအသင်းနဲ့ကစားကြရမှာ5ဂိုးဂိုးမရှိနဲ့အနိုင်ရတဲ့ပွဲစဉ်ကိုပြည်တွင်း 11 Day Channel ကတိုက်ရိုက်ထုတ်ပြန်ပြသခဲ့တဲ့ကြေညာချက်ကနေကောက်နှုတ်တင်ပြခဲ့တာပဲဖြစ်ပါတယ် မြန်မာလက်ရွေးစင်အမျိုးသမီးဘောလုံးအသင်းတွေနဲ့လက်ရှိစီကင်းရဲ့အသင်း၅သင်းပတ်လည်ကစားပွဲမှာနှစ်ပွဲနိုင်နှစ်ပွဲရှုံးခဲ့ပြီးတတိယကြီးတစ်စိတ်ကိုဆုခူးခဲ့တာဖြစ်ပါတယ်။ဒီပွဲမှာလက်ရှိချန်ပီယံထိုင်းကရွှေဗီယက်နမ်မှငွေတစ်စိတ်အသီးသီးရရှိသွားတာလည်းဖြစ်ပါတယ်။မြန်မာအသင်းတွေနဲ့ရွှေတစ်စိတ်၅ချိန်ဆုခူးခဲ့ပြီးဖြစ်တဲ့လက်ရှိချန်ပီယံထိုင်းနဲ့ကစားရမှာ၃ဂိုး၂ဂိုးနဲ့ရှုံးခဲ့ပြီးရွှေတစ်စိတ်၄ချိန်ရရှိခဲ့တဲ့ဗီယက်နမ်နဲ့ကစားရမှာတော့၃ဂိုး၃ဂိုးနဲ့ရှုံးခဲ့တာဖြစ်ပါတယ်။ဒါပေမဲ့အင်ရှင်မလေးရှားနဲ့ကစားရမှာ၅ဂိုးဂိုးမရှိဖိလစ်ပိုင်အသင်းနဲ့ကစားရမှာ၆ဂိုးဂိုးမရှိနိုင်ခဲ့တာလည်းဖြစ်ပါတယ်။ခုလိုအားရစရာကောင်းလာတဲ့ပြိုင်ပွဲတွေကိုရုပ်တံလွှင့်ကစင့်ကြီးစုခဲ့သူကတော့အမေရိကန်နိုင်ငံမေရီလန်းနီမြမလေးဝေးစဉ်ဘောလုံးသမားဟောင်းကိုရင်ထွေးပဲဖြစ်ပါတယ်။
ကျွန်တော်ပထမဆုံးကြည့်တယ်ကျွန်တော် VNN နဲ့ပွဲကိုကျွန်တော်ကြည့်တယ် VNN ကမြန်မာအသင်းကိုတော်တော်လေးကိုဖိဖိစီးစီးနဲ့ကစားဝါးတာတွေ့ရတယ်ဒါပေမဲ့လည်းကျွန်တော်တို့မြန်မာအမျိုးသမီးဘောလုံးတင်းကဘလောက်ချုံးနေပေမဲ့လည်းခြေစွမ်းရှိသလောက်လိုက်ပြီးကစားတာတွေ့ရတယ်သို့တော်လည်းကစားကွက်ချင်းရှင်လိုက်ရင် VNN တော်တော်လေးကိုတားတာတွေ့ရတယ်ဒုတိယပွဲကျွန်တော်မလေးရှားနဲ့ကစားတဲ့အသင်းကြတော့မြန်မာအမျိုးသမီးကသူတို့ရဲ့စိတ်ကြက်ကတော်တော်လေးညှင့်တက်လာတာတွေ့ရတယ်။အရှင်သင်းကိုတွန်းတွန်းတိုက်တိုက်နဲ့ကစားမယ်ဆိုပြီးကစားဝါတဲ့ခါမှာကိုးပြက်နဲ့နိုင်ဝါတွေ့ရတယ်။ကစားဝါတာလေရှီတန်းရောနောက်တန်းရောလေတန်းရောအလုံးအပီးယူလေးညှက်ညှက်ပြီးတော့ကစားဝါတယ်။ဒါပေမဲ့မလေးရှားပရိသတ်ရဲ့အားပေးမှုတွေကြားထဲမှာပဲတွန်းတွန်းတိုက်တိုက်ကစားသွားတယ်။အတွက်ဒီပွဲကအောင်မြင်မှုအများဆုံးဖြစ်တယ်လို့ကျွန်တော်ပြောတာပေါ့လေ။နောက်ဆုံးကစားဝါတာဖိလစ်ပိုင်နဲ့ကစားဝါတဲ့ပွဲမှာလည်း6ခု9မရှိကစားခဲ့တယ်အဲ့အသင်းကလည်းကျွန်တော်တို့အောင်မြင်မှုတွေအများကြီးရခဲ့ဒါပေမဲ့လည်းကျွန်တော်တို့နောက်ဆုံးကျွန်တော်တို့ပြန်တွေ့ကြည့်လိုက်တဲ့အခါမှာ9အသင်းရှိတဲ့နေမှာမြန်မာအသင်းကတတိယကြီးစိတ်ပဲရခဲ့တာပေါ့လေအမှတ်တတိယအများဆုံးအနေနဲ့
မြန်မာလူရွေးစင်အမျိုးသမီးဘောလုံးအဖွဲ့အသင်းကပ္တင်ကတော့ခင်မာလာချွန်းဖြစ်ပြီးအသင်းနီးပြကတော့ Dutch တူမျိုး Roger Reynolds ဖြစ်ကအဖွဲ့ခေါင်းဆောင်ကတော့ဒေါ်မြင့်မြတ်ဦးပဲဖြစ်ပါတယ်လက်ရှိမြန်မာအမျိုးသမီးတင်းမှာရေပန်းစားနေကြသူတွေကဘယ်သူတွေပါလဲလို့ခိတမလေးရှားမှာရောက်ရှိနေတဲ့ဒေါ်မြင့်မြတ်ဦးကိုမေးကြည့်ခဲ့ပါတယ
်။လက်ရှိကတော့ကိုသွင်းထားတဲ့ဝင်းသိမ့်ကြီးချွန်းပေါ့။ရေပန်းစားသောဝင်းသိမ့်ကြီးချွန်းနဲ့ဝိုင်းရင်ကစားသမားဖြစ်တဲ့တန်းတန်းထွေးတို့ဆန်းဆန်းမော်တို့ကရေပန်းစားပါတ
ယ်။မြမလူရွေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကတော့အင်ဂျီနံပါတ်9ကစားသူကိုချီးကျူးကြောင်းပြောပါတယ်
။ကျွန်တော်မြမအမျိုးသမီးအသင်းမှာကျွန်တော်အကျိုက်ဆုံးနံပါတ်ကိုပြောပါဆိုကျောင်းနံပါတ်နံပါတ်9ကစားရဲ့လင့်ကလေးကိုကျွန်တော်ပြောကြပါတယ်တိတိယောကစားတဲ့ကစားကွက်လည်းရှိတယ် BNN ကိုတွင်းသွားတဲ့အလုံးကမထင်မှတ်တဲ့အလုံးဒီလိုမျိုးကယောက်ျားလေးတော်မှာတော်တော်တွင်းယူရခက်တဲ့သူကတစ်ဖက်ကထောင်ပေးလိုက်တဲ့အချိန်မှာ၄ပုံမှတင်ကျွန်တော်တို့အင်္ဂလိပ်ပြောဖီတင်ထိုးပြီးတော့၄ပုံမှတင်ကန်တွင်းသွားတဲ့အလုံးအဲ့လုံးကြီးတော်တော်လေးလာတယ်တော်တော်ကိုးတွင်းယူရတယ်မှာခက်ခဲတဲ့ဘောလုံးကိုးမျိုးပေါ့လေ
အင်ဂျီနံပါတ်9ကစားသူအမည်ကတော့မဝင်းသိင်ကြီးထွန်းမဲဖြစ်ပါတယ်မြမအမျိုးသားဘောလုံးအသင်းနေနဲ့ကတော့စင်ကာပူနဲ့ကစားရမှာနဲ့လာအိုနဲ့ကစားရမှာအနိုင်ရရှိခဲ့ပေမဲ့လို့လေအင်ရှင်မလေးရှားအသင်းနဲ့ကစားရမှာတော့၃ဂိုး၃ဂိုးနဲ့ရှုံးခဲ့တာဖြစ်ပြီးလာမယ့်26ရက်နေ့မှာတော့အချိုဘူလူပွဲတက်ရမှာဖြစ်တဲ့အတွက်ကြောင့်အခြေအနေကဘယ်လိုရှိတယ်ဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခုလိုမြန်မာအမျိုးသားနဲ့အမျိုးသမီးအသင်းကြားဘောလုံးကစားရမှာကျိုးပန်းမှုကတူတယ်လို့ဆိုနိုင်ပေမဲ့လို့လေသက်ဆိုင်သူတို့ရဲ့ထောက်ခံအားပေးမှုကကွာခြားနေတယ်လို့ကိုရင်ထွေးကထောက်ပြပါလေ
ကျွန်တော်ဘောလုံးသမားတယောက်အနေနဲ့အမြင်ပြောရရင်တော့မြန်မာအမျိုးသားဘောလုံးသင်းကိုအားပေးမှုကပိုများပြီးမြန်မာအမျိုးသမီးဘောလုံးသင်းကိုအားပေးမှုကရော့ရော့ရဲရဲဖြစ်တာကိုကျွန်တော်တွေ့ရတယ်အဲကျွန်တော်ဘောလုံးသမားတယောက်အနေနဲ့မြင်တာက90ရှုံးပြီးဘယ်လိုပဲဖြစ်ဖြစ်ဖြစ်စေချင်တာမြန်မာတတအားပေးစေချင်တဲ့ဆန္ဒပေါ့နော်ဘောမြန်မာဘောလုံးဖွဲ့ချုပ်ပဲဖြစ်ဖြစ်လူကြီးတွေပဲဖြစ်ဖြစ်မြန်မာဘောလုံးပြည်99နဲ့စုကြီးတွေပေးလိုက်တဲ့7000ရောက်ရတဲ့သသိန်းခွက်ကြီးရပါတယ်မြန်မာအမျိုးသမီးဘောလုံးတင်းကအခုကြီးတစ်စိတ်ရခဲ့တယ်တထဲမှာစုကြီးက7000နဲ့7000ရပဲရှိသေးတယ်ဒါကဟိုမဖြစ်စေချင်ဘူးပေါ့နော်မြန်မာအမျိုးသမီးတင်းကသူတို့တကူကောင်းတဲ့ကစားရမဟုတ်ပါဘူးတိုင်းပြည်အတွက်ကစားနေတာပ
ါအမျိုးသမီးဘောလုံးဖွဲ့ခေါင်းဆောင်ဒေါ်မြင့်မြတ်ဦးကတော့အမျိုးသမီးအသင်းအနေနဲ့စုချင်းနေခံရတာရှိတဲ့အကြောင်းပြောပါတယ်
ဥက္ကဋ္ဌလည်းစီးချတယ်ကမ္ဘောဇာပန်လည်းစီးချပါတယ်နိုင်တဲ့ပွဲတိုင်းကိုစီးချပါတယ်အမျိုးသားတွေလိုပဲဒေါ်လာ1000ဆို1000စီးချပါတယ
်ဒါပေမဲ့မြန်မာနိုင်ငံမှာအမျိုးသမီးဘောလုံးအသင်းကို နိုင်ငံတော်ရဲ့အပိမှုကနေပါနေသေးတယ်လို့လည်းဒေါ်မြတ်မြတ်ဦးကပြောပါလေ
နိုင်ငံတော်ကနေပြီးတော့ဒီနိုင်ငံကြီးဌာနရဲ့တမန်ရေးနဲ့အားစားဝန်ကြီးဌာနရဲ့ပေါင်းစပ်ပြီးတော့အရင်လုံးကျောင်းသားပွဲတော်ဝန်ကြီးဌာနပေါင်းစုံလို့နိုင်ငံတော်ကလုပ်ပေးရအခုကအမားတို့ကဘောလုံးဖွဲ့ချုပ်ကပဲလုပ်တဲ့ဖြစ်နေတဲ့အမျိုးသမီးပွဲနဲ့တဲ့အတွက်အမားတို့မှာကစားသမားရှားပါမှုပြဿနာနဲ့လက်ရှိမှာရှင်းဆိုင်နေရပါတယ်အဲကစားတဲ့လူကရှိရဆိုတော့အမားတို့ပွဲမရှိတဲ့ခါကျတော့ကိုနဲ့အနမ်းမီခဲ့နေရာကိုတောင်းနိုင်တဲ့နေရာလောက်ကပဲလူတွေကိုစကောက်တင်လုပ်နေတာပေါ့တကယ်လို့တိုင်းနေပြည်နဲ့15ခုကနေပြီးတော့ကစားသမားတွေထွက်လာနေတာပေါ့နော်အခုကျတော့ကစားသမားရွေးချယ်တဲ့အခါမှာစကောက်နည်းနည်းကျင်းတာပေါ့မျိုးသမီးဘောလုံးပြိုင်ပွဲများများကျင်းပပြီးဖို့ရာအတွက်မျိုးသမီးဘောလုံးကွန်ပီယံညော်လင့်တာပေါ့အခုဆိုလို့ရှိရင်ဘောလုံးဖွဲ့ချုပ်ကလုပ်တဲ့အတွက်မစားသေးခင်ကမျိုးသမီးလိဆိုတာကမှပြီးတာပထမဦးဆုံးပေါ်ထွက်လာတာပေါ့အဲ့တော့နိုင်ငံတော်ကနေပြီးတော့ပါဝင်ပြီးတော့ပွဲတွေဆိုလို့ရှိရင်အမားတို့ကကစားသမားတွေပူထွက်အမားတို့ဘောလုံးဘွဲ့ချုပ်နေနဲ့လုပ်တဲ့အခါကျတော့ဒီ79နှစ်သမားနောက်တနည်းကြလို့ရှိရင်လေရွေးစင်ကိုရောက်သွားဒီ79နှစ်ကိုရဲ့အကောင်းဆုံးချင်းနေတာပေါ့အကယ်၍79နှစ်အောင်ဆက်ကတူပေါင်းဆုံးပြိုင်ပွဲလုပ်မယ်ဆိုရင်ပြည်နယ်နဲ့တိုင်းပြိုင်ပွဲလုပ်မယ်ဆိုပို့ပြီးတော့ကစားသမားပူကောက်ကြရတာပေါ့အဲ့တော့နိုင်ငံတော်ကနေပြီးတော့ဒီလိုပွဲတွေလို့ဝန်ကြီးဌာနအရင်လိုပွဲတွေသူကဖျက်ပစ်လိုက်တာလေဝန်ကြီးဌာနဘောင်းဆုံးအမျိုးသမီးဘောင်းလုံးပြိုင်ပွဲနှစ်ဆင်ချင်းမှနေရင်ဖျက်ပစ်လိုက်ခုဖျက်တာဆိုလို့ရှင်တော့ဒေချာပြောမယ်ဆိုရင်တော်တော်ကြာပြီ5-6နှစ်လောက်ကမကဖျက်သွားတယ်ပြည်သူလူထုရဲ့စိတ်ဝင်စားမှုကလည်းအမျိုးသားဘောင်းလုံးကိုပဲစိတ်ဝင်စားတာလေပို့ပြီးတော့ပွဲတွေကိုလည်းပြိဿကပူရောက်တာအဲကြော်ညာတဲ့လုပ်ငန်းရှင်တွေကလည်းအမျိုးသားတွေကိုပဲပူကြော်ညာကြတယ်လေအမျိုးသမီးပွဲတွေမှာဆိုရင်စိတ်ပြီးတော့ပွန်တပေးတဲ့ community တင်ရှိဘူးပေါ့နော်။ငယ်အဲ့လိုမျိုးကွာတာပေါ့
။မြန်မာလူရင်းစဉ်အမျိုးသမီးဘောလုံးအသင်းအနေနဲ့ SEA Games အကစားပြိုင်ပွဲတမိုင်းတစ်လျှောက်မှာဘယ်လိုမှတ်တမ်းရှိပါသလဲ။ 11D အကစားကြီးညာသူရဲ့သုံးသပ်ချက်ကတော့
မြန်မာအမျိုးသမီးတွေဟာရှင်းတော်အရှာအကစားပြိုင်ပွဲမှာမှတ်တမ်းကောင်းတွေရှိထားပြီးဝင်ရောက်ရှင်မြန်မာပြိုင်ပွဲတိုင်းမှာသူတစ်သိက်ရယူနိုင်မှုရှိထားတဲ့အသင်းအသင်းဖြစ်တယ်လို့မြန်မာအသင်းမှာလိုအပ်ချက်ကတော့ရှိသေးမရယူနိုင်သေးတာတခုပဲကြံပါတော့တယ
်ခုလိုမြန်မာအမျိုးသမီးဘောလုံးအသင်းရဲ့ရွှေအိမ်မဲ့အကောင့်ထဲပေါ်လာဖို့ရာကတော့နိုင်ငံတော်နဲ့သက်ဆိုင်ရာဘောလုံးအဖွဲ့ချုပ်အပြင်အပိတဲ့ပြိသက်တွေပေါ်မှာလည်းမူတီရာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြန်မာကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်ဒလလာတန်စီစဉ်တိဆက်ပင်နေတဲ့အမျိုးသမီးခန္ဓာကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုစနေမနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အခုနားဆင်ကြရမယ့်တိတ်ပတ်တဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါရစေ။
ဒီတစ်ပတ်တော့စင်ရဲ့အယောင်အသွေးတွေနဲ့မြမအဖို့တန်ကြောင့်ရဖြစ်တဲ့ဗရမယားနဲ့နီလာတွေရဲ့အယောင်အသွေးနဲ့ပတ်သက်တဲ့ပရိယေတွေကို GSC ကြောင့်ရတန်တန်းကြောင့်ကြောင့်ရပညာရှင်ဦးတင်ကျော်တန်းကပြောပြပေးမှာပါစင်ဟာအယောင်အသွေးအမျိုးမျိုးရှိပါတယ်စင်ရဲ့အယောင်ကိုဘယ်လိုဆန်တက်မှခွဲကြပါလဲ
စိတ်အများစုကအဝါကြီးဆွတ်တာဟုတ်အဲ့တော့အဝါကြီးနဲလေတံမိုးကြီးလေပဲဖြူဆွတ်လေတံမိုးကြီးလေပါပဲအရန်ဖြူတဲ့စိန်ကြတော့ exceptional white ပေါ့နော် changer အနေနဲ့ကိုဖြူတာမျိုးပေါ့တော့အမေရိကန် GI ရဲ့ system အရဆိုတော့ D grade လို့သတ်မှတ်ပါတယ်သူကအကောင်းဆုံး D ပေါ့နော်သူက alphabetical order နဲ့ D E F G H စသဖြင့်ပေါ့နော်အဲ့တော့ D ကတော့လုံးဝ exceptional white မှာမှာ plus ပေါ့နော်အဲ့တော့ exceptional white plus လို့ဟာမျိုးကတော့ငါကတော့ Europe ကသတ်မှတ်ထားတဲ့စံပါတကယ်ကို changer အနေနဲ့ကိုဖြူဖွေးသောစိန်ပေါ့အဲ့ degree ကတော့အကောင်းဆုံးပါရှင်းရှင်းပြောမယ်ဆိုလဲအဲ့ degree တို့ E တို့ F တို့ဟာခုနပြောလိုပဲသူက master stone လို့ခေါ်တဲ့စံကြောက်တွေရှိဖို့လိုပါတယ်အဲ့စံကြောက်တွေနှိုင်းရှင်ပြီး gala grade ကိုခွဲတာပါ GI ကတော့အဓိကအကောင်းဆုံးသူ့အားလုံးအားယုံကြည်ဆုံးလူသုံးများဆုံး system ဖြစ်ပါတယ် GI system ကတော့သူတို့ကနေအဲ့လို certificate မှာသူက degree ဆို degree E grade ဆို E grade အဲ့လိုပေးလိုက်တယ်ဆိုရင်ဒါလုံးဝတိကျသောဆုံးဖြတ်ချက်လိုပဲသတ်မှတ်နိုင်ပါတယ်လူဝိင်းနေအနေနဲ့ကြတော့ D လား E လား F လား G လားကျွန်တော်မဆုံးဖြတ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ H အထိက white သတ်မှတ်တာကို white မှာမှ rare white exceptional white အဲ့လိုမျိုးဆိုတော့ကျွန်တော်လူဝိင်းအနေနဲ့ကျွန်တော်အနေနဲ့ဆိုဆိုပါစို့ H နဲ့ D ကြားရတဲ့ D E F G Hအဲ့ရပြရင်ကျွန်တော်ဘယ်ဟာ F လဲဘယ်ဟာ E လဲကျွန်တော်မသိနိုင်ပါဘူး Master Stone ရှိမှပဲကျွန်တော်လည်းပြောရဲမှာပါ
ဒါဆရာပြောတော့တာအဖြူရောင်ပေါ့နော်စိန်ဖြူတခြားအရောင်ရှိတဲ့စိန်လေးတွေပြောပြပေးပါဆရာဘာအရောင်လေးရှိလဲ
ရှိတဲ့စိန်ကလေစိန်ကတော့အဲ့အဖြူပြီးရင်ကျွန်တော်ကြည့်တော့တော့အဲ့ fancy diamond လို့ခေါ်တာပေါ့ fancy color diamond ပေါ့အရောင်ရှိတဲ့စိန်လေးနဲ့အဝါအတွေ့အများဆုံးလို့ကြည့်ထားပါတယ်နောက်ပြီးတော့အညူရှိမယ်အစိမ့်ရှိမယ်အပြာရှိမယ်ပန်းရောင်ရှိမယ်ပေါ့အနီတို့ခရမ်းတို့အရှာဆုံးပဲသတ်မှတ်ပါတယ်အခုခင်အနေနဲ့ကတော့ color diamond ကလူချိုက်အများဆုံးတော့ pink diamond ကိုလူချိုက်အများဆုံးပါပဲပန်းရောင်စိမ့်ကိုလူချိုက်အများဆုံးဖြစ်ပါတယ်ဒါပေမဲ့ပန်းရောင်စိမ့်ဆိုတာလေသူကချော့ပြော့လေးပါတကယ်ကိုထင်းထင်းပန်းရောင်ကျော်လည်းမဟုတ်ပါဘူးအယောင်ထင်းလေးပူတံမူးကြီးလေးပါပဲအဲသူကပြောင်းပြန်ဖြစ်သွားပြန်ဟောရိုးရိုးစိမ့်နေကြတော့ဖြော့လေးတံမူးကြီးလေးဒါပေမဲ့ fancy diamond ကြတော့အယောင်အရေးပို့ပြီးအူကြီးရင်လာလေတံမူးပူကြီးလေးပဲဥမာ yellow diamond မှာဝါထင်းနေတဲ့ရွှေရောင်ဖြစ်သွားရင်ပူတံမူးကြီးမယ်အဝါချော့ချော့လေးဆိုတီတံမူးမကြီးဘူးအဲ့လိုပဲခုန blue diamond ဆိုသော hope diamond ဆို blue diamond ပဲအရန်ကိုလှတယ် diamond ပဲသူ့လိုမျိုးပြသွားရင်တံမူးပူကြီးပါတယ်အဲ့လိုပဲပန်းရောင်ကလည်းပန်းရောင်ချင်းချင်းဆိုတံမူးကြီးပါတယ်ချော့သွားရင်ချော့သွားတဲ့လျောက်တံမူးချက်မယ်လို့အချမ်းမြင်ပြောလို့ရပါတယ်ခင်ဗျာ brown diamond တွေပါလည်းခြိုက်တယ်နောက်ဆုံး black diamond လည်းခြိုက်တယ်လို့လည်းရှိပါတယ
်ရောင်စုံချော့မြတ်တွေကိုလှစ်လာတဲ့အခါမှာတော့သူတို့ရဲ့အယောင်အသွေးဟာပနားလို့ခေါ်တဲ့အလင်းကျောက်တဲ့အနေထားပေါ်မူတည်ပြီး꿰ပြသလိုသူတို့ကိုစိန်တွေလိုအယောင်တတ်မှတ်ချက်ဆန်တွေထားပြီးခွဲကြလို့မရပါဘူးပရမဆုံးဗရမယာရဲ့အယောင်အသွေးကိုကြည့်ရအောင်ပ
ါဗရမယာရဲ့အယောင်နဲ့ပတ်သက်ပြီးပြောရရင်တော့ကျွန်တော်ဗမာပြည်မှာပေါ့နောက်ကဘာမှာဆန်ဖြစ်ထားတာတော့ခူသွေးလို့ခေါ်တဲ့ pigeon blood ကိုအကောင်းဆုံးအရည်လို့သတ်မှတ်ပါတယ်ဒါပေမဲ့တကယ်တည်းခူသွေးဆိုတာအနီစစ်စစ်မဟုတ်ပါဘူးသူကခရမ်းလေးနည်းနည်းလေးဆွတ်ကျန်ရောင်အနေငယ်သံရဲ့အနီရောင် publish red error ကိုခုသေးလို့သတ်မှတ်ပါတယ်အဲ့တော့ခုသေးကဘလို့အယောင်လဲသူစံဖြစ်ထားထားတဲ့ဟာတော့မရှိဘူးအတွေ့အကြုံနဲ့ဆုံးဖြတ်ကြတာပါဆိုလိုတာကခုသေးပြည်များတပွင့်ဟိုဒါခုသေးဟုတ်လားမဟုတ်လားဆုံးဖြတ်ခိုင်းကျွန်တော်သိပြီးမဆုံးဖြတ်ရဲပါဘူးဘာကြောင့်လဲကျွန်တော်ကကုန်တယ်မဟုတ်တဲ့အတွက်ပါဘလူရဲ့ပူချွန်းလဲဆိုတကယ်ကုန်တယ်ကြီးကပူချွန်းပါတယ်ဒါတစ်ချက်ပေါ့နောက်တစ်ချက်ကလည်းရှင်းပြောမယ်ဆိုရင်ကြောင်းမြတ်တစ်ခုတမို့အယောင်ထုတစ်ခုရဲ့အယောင်ဟာသူ့ပတ်ဝန်းကျင်မှာရှိတဲ့သူတက်ရောက်တဲ့အလင်းရောင်ပေါ်မှာလည်းမူတည်ပါတယ်အဲ့ဒီပြည့်ရရအရန်များပါတယ်များတဲ့အတွက်သူကစာချစ်ဘဲရောင်လို့တတ်မှတ်ထားတာလည်းမရှိဘူးတတ်မှတ်လို့လည်းမရဘူးဆိုတဲ့သဘောမျိုးဖြစ်သွားပါတယ်အဲ့တော့နားလေလို့ကဒါကိုသေးလို့တတ်မှတ်တယ်လူချင်းနဲ့လူကချိလိုက်တယ်သူကြိုက်တယ်ဆိုသူဝဲပါတယ်အဲ့တော့ရှင်းရှင်းပြောမယ်ဆိုရင်တော့ကိုသေးအကောင်းဆုံးဆိုတော့လေတချို့ကကိုသေးကိုချက်ချင်းမှချိုက်ပါတယ်အရင်နည်းနည်းလေးရင့်တယ်အယောင်နည်းနည်းရင့်တယ်လို့ယူဆရလူလည်းရှိပါတယ်အဲ့တော့ကိုချိုက်ပုံမှန်မူတည်ပြီးဆုံးဖြတ်ပါတယ်နောက်တစ်ခုကလည်းကိုသေးကတတ်မှုအရန်ချိတဲ့အတွက်သူ့လောက်အယောင်မရင်ဘူးသူ့ရဲ့နည်းနည်းလေးဖြောရအောင်ကြိုက်တာမျိုးလည်းရှိပါတယ်နောက်တစ်ခုကလည်းခုနပြောတဲ့အလင်းရောင်ပေါ်အချီနေပေါ်မူတည်ပြီးတော့လေဒီခုသွေးရဲ့အယောင်ကလည်းပြောင်းလဲနိုင်ပါတယ်ဆိုပါစို့နေအရန်လေးနဲ့အောက်မှာကြီးတဲ့ခုသွေးနဲ့အရင်ထဲမှာကြီးတဲ့ခုသွေးကတူမှာမဟုတ်ပါဘူးအရင်ထဲမှာကြီးတဲ့ခုသွေးနဲ့အိမ်ထဲမှာရှိတဲ့မီးကြောင်းအောက်မှာဖြစ်ဖြစ်မီးလုံးအောက်မှာဖြစ်ဖြစ်ကြီးတဲ့ခုသွေးရောင်လည်းတူမှာမဟုတ်ပါဘူးဒါကြောင့်မလို့ဒီ color stone တွေမှာ diamond လိုမျိုးအယောင်သတ်မှတ်ချက်လေးစာပြစ်ထားလို့မရပါဘူးထားလို့လည်းမရှိပါဘူးစာပြစ်ထားထားတာရှိတယ်စာအားဖြင့်ပဲတကယ်လက်တွေ့မှာအဲ့ဒါအသုံးချလို့မရပါဘူးစိန်တွေမှာတော့အသုံးချလို့ရပါတယ်အဲ color stone တွေမှာအဲ့လိုသူတို့စံထားထားတဲ့အရာဝတ္ထုအရာတို့ကတော့မရှိပါဘူးအဲ့ဒီပြည့်ရဲ့အကြောင်းမှာအဓိကတော့အဲ့သူ့ရဲ့ပေါင်းချက်မှာရှိတဲ့ lighting ပေါ့နော်ကျွန်တော်ဗမာလိုတော့ပနာလို့ခေါ်ပါတယ်ကျောင်းရဲ့စကားအနေနဲ့ဆိုရင်ပနာပေါ်မူတည်ပြီးတော့အရာကအပြောင်းလဲနည်းနည်းလေးရှိနိုင်ပါတယ်နော်ဒါမှမဟုတ် color stone တွေမှာအရည်ကိုဆုံးဖြတ်ဖို့ဆိုတာတော်တော်လေးကိုအတွေ့အကြုံရှိဖို့လည်းလိုတယ်အဲ့အရာရဲ့ပြည့်ရဲ့အရန်ကျွယ်ဝတယ်လို့ဆိုနိုင်ပါတယ်အဲ့ဒါလေတစ်ဖက်ကပြောမယ်ဆိုရင်ကုန်တယ်ကြီးရဲ့အားသာချက်ပဲအဲ့လိုဆိုလိုတာကအဲကြောက်ဝယ်မဲ့လူကအတွေ့အကြုံမရှိဘူးအဲ့တော့ကုံတွေပြောတဲ့အပေါ်မှာမူတည်ပြီးသူဆုံးဖြတ်ပြီးသူဝယ်တာပါဟု
တ်ကဲ့အဲ့
တော့အဲ့ကုံတွေကလည်းကျွန်တော်ကုံတွေဆိုလည်းဒီလိုပဲကျင့်သုံးပါပါကျွန်တော်ကြောက်ကိုအကောင်းဆုံးအရေးဖြစ်အောင်ပနာခုနပြောတဲ့ lighting ကိုဖန်တီးပြီးရောင်းမှာပါပဲဟောဒါပါပဲအမှန်မှန်တော့
နီလာကြတော့ဆင်အကောင်းဆုံးအရာပေါ့နော
် flower blue ပေါ့နော်သူတို့ velvet blue ပေါ့နော်ပြောမယ်ဆိုရင် royal blue ပေါ့ royal blue color အကောင်းဆုံးပါသူ့အပြာတကယ်ကိုခြည်လင်းတဲ့အပြာပေါ့ cornflower blue ဟာတကယ်ကိုအဲ့လိုမျိုး royal blue color ပါအဲ့တကယ်လှတယ်အပြင်မှာတွေ့နေကြပစ္စည်းနဲ့ပြောပါဆိုရင်နှိုင်းရှင်လို့တောင်မှမရပါဘူးအဲကျွန်တော်အရင်တော့က vix ပယုတ်စီဘူးရှိတယ်ပလင်းနဲ့ပေါ့အဲ့ ไอ้อปยาမျိုးပြောတာပါအဲ့တော့အဲ့မှာလဲခုနလိုပဲပြည့်ရရှိပြန်ရောကျွန်တော်ကြည့်တဲ့ live stream ပေါ်မှာမူတည်ပြီးတော့သူ့ရဲ့အရေးကအတူအလျော်ဟူလှတယ်မလှဘူးအဲ့လိုစကားပြောသွားပြန်ပါတယ
်ကျောင်းမြေပညာရှင်ဦးကျင်ကျော်တန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး
တခင်မြတ်သက်စီစဉ်တိဆက်ပေးထားတဲ့တိတ်ပန်တဲ့ဤပညာအစီအစဉ်ကိုတောက်ကြနေညပိုင်းမှာအတင်နာစေနိုင်တယ်လို့အခုလိုစနေမနက်ပိုင်းမှာပြန်လည်ထုတ်လွှင့်ပေးတာလည်းဖြစ်ပါလေရှင် VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင
်မရိဒန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
မြောက်ကိုရီးယားရဲ့ ICBM ခေါ်တိုက်ချင်းပြပက်ထင်းတပ်ဒုံးကြီးတွေစမ်းသပ်ခဲ့တာနျူကလ ியர் နှစ်ကြိမ်စမ်းသပ်ခဲ့တာအပအဝင်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုမြင့်တက်လာတဲ့အပေါ်အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကအထူးစိုးရိမ်ပြင်းဖြစ်ကြောင်းထပ်မံပြောကြားလိုက်ပါတယ်။ဒီလိုရက်တွေဟာဒေသတွေနဲ့ကမ္ဘာငြိမ်းချမ်းရေးလှုံ့ဆော်ရေးတည်ငြိမ်ရေးတို့ကိုအပြင်းထန်ခြိမ်းခြောက်လျက်ရှိပါတယ်။ဒီကိစ္စတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားနိုင်ငံအနေနဲ့ကုလသမဂ္ဂလှုံ့ဆော်ရေးကောင်စီရဲ့ပြဋ္ဌာန်းချက်များနဲ့အညီချက်ချင်းလိုက်နာနေနိုင်ဖို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကတောင်းဆိုလိုက်ကြပါတယ်။မြောက်ကိုရီးယားကျွန်းဆွယ်ပေါ်မှာပြန်ပြင်းလို့မရနိုင်တော့နျူကလ ியர் လုံးဝဖျက်သိမ်းရေးထိထိတိတိလောက်ကင်ဆောင်ရည်ရေးတင်းမာမှုလျှော့ပါရေးအတွက်တွေ့ဆုံဆွေးနွေးနိုင်တဲ့အခြေအနေဖဏီရေးတို့ကိုအာဆီယံနိုင်ငံတွေကထောက်ခံကြောင်းထပ်မံပြောကြားလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာထောက်ရငင်းချမ်းရေးတည်ဆောက်ဖို့ကိုရီးယားနိုင်ငံအကြားဆက်ဆံရေးတိုးမြင့်နိုင်ဖို့အတွက်လည်းအာဆီယံနိုင်ငံတွေကထောက်ခံကြပါတယ်။ဒီအရေးမှာအပြုသဘောနဲ့ပါဝင်ဆောင်ရွက်ဖို့လည်းအာဆီယံနိုင်ငံတွေကအဆင်သင့်ရှိနေကြပါတယ်။အာဆီယံနိုင်ငံတွေဟာ ARF လို့ခေါ်တဲ့ဒေသရင်းတွေ့ဆုံဆွေးနွေးပွဲမှာမြောက်ကိုရီးယားနိုင်ငံကိုပါဝင်တက်ရောက်ဖို့ဖိတ်ခေါ်ပြီးအာရှပစိဖိတ်ဒေသတွေမှာငြိမ်းချမ်းရေး၊တည်ငြိမ်ရေး၊ခင်မင်ရင်းနှီးမှုနဲ့တရားဝါပြောရေးတို့ကိုအကောင့်ထည့်ဖော်ရမှာပါဝင်ကူညီဖို့ကိုလည်းတောင်းဆိုလိုက်ကြပါတယ်။နိုင်ငံကအတိုင်းအဝန်ရဲ့မျိုးလင့်ချက်ကိုမြောက်ကိုရီးယားနိုင်ငံကနားလည်သဘောပေါက်စေချင်တဲ့ဆိုရဲအာဆီယံအဖွဲ့ရဲ့ကြီးညာချက်နဲ့ကုလသမဂ္ဂရဲ့တန်ခါပိတ်ဆို့မှုအသစ်တွေဟာအရေးကြီးကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကမနီလာမြို့တော်မှာပြောကြားသွားပါတယ်။မြောက်ကိုရီးယားနိုင်ငံဟာလမ်းကြောင်းပြောင်းဖို့နဲ့တင့်လျော်တဲ့အခြေအနေရောက်လာတဲ့အခါမြောက်ကိုရီးယားရဲ့အနာဂတ်လုံခြုံရေးနဲ့ချမ်းသာကြွယ်ဝရေးအတွက်မိမိတို့နဲ့တွေ့ဆုံဆွေးနွေးဖို့မျှော်လင့်တယ်လို့လည်းဝန်ကြီးတေလာဆန်ကပြောဆိုပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့အခုလက်ရှိထုတ်လင်းပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။ဒီစနေနေ့ညပိုင်းမှာတော့မြမတခွင်သတင်းတောက်မှတ်စုတိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုနားဆင်ကြရမှာပါရှင်။အခုမနက်ဖက်အစီအစဉ်ဆုံးသတ်ခဲ့မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
။ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုအစိုးရကိုဖိအားပေးရမှာအခုနောက်ဆုံးထွက်လာတဲ့လုံဆောင်ချက်ဖြင့်ဗင်နီဇွဲလားရဲ့အကျွေးဒါမှမဟုတ်ပိုင်ဆိုင်ပစ္စည်းဆိုင်ရာဘယ်လိုပူပေါင်းလုံဆောင်တာမျိုးကိုမှထပ်မလို့ရဘူးလို့အမေရိကန်အစိုးရကတောက်ကြနေမှာအမိန့်ထုတ်တားမြစ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကန်ယူရန်ဘက်ကိုဦးတည်သွားနေတဲ့ဟာဗီဟာရီကိန်းမုန်တိုင်းဝင်လာရင်စံချိန်တွေရေကြီးမှုတွေဖြစ်နိုင်ပြီးအကြီးအကျယ်ဘေးဒဏ်ကျနိုင်တဲ့အတွက်ဒေသခံတွေပြင်ဆင်ထားကြဖို့ပြည်နယ်အုပ်ချုပ်ရေးမှူးကသတိပေးထားပါတယ်။မုန်တိုင်းပြင်းအားဟာတောက်ကြနေနေတဲ့ပိုင်းကအဆင့်3ဟာရီကိန်းဖြစ်ပြောင်းလဲသွားခဲ့ပါတယ်။ဘေးဒဏ်ကျနေတဲ့အခြေအနေဖြင့်နိုင်ငံတော်အဆင့်ကြီးညာပေးဖို့အတွက်လည်းပြည်내ဥချုပ်ရေးမှူး Greg Abbott ကတောင်းဆိုထားပါတယ်။ဒေါ်တိုပြစ်ပက်တင်းဒုံးကြီးများပြားကိုမြောက်ကိုရီးယားကတောက်ကြနေမှာပြစ်လွတ်ခဲ့ပြီးဒုံးကြီးတစ်စင်းမှပြစ်မှတ်ကိုမထိမှန်ခဲ့ဘူးလို့အမေရိကန်ရေတပ်တမူသူကအတည်ပြုပြောလိုက်ပါတယ်။ဒုံးကြီးတစ်စင်းကိုတောက်ဒုံးကြီး3စင်းကိုတောက်ကြနေအမေရိကန်ရှေ့ပိုင်းဒေသစံတော်ကြီးညနေ 9:00 ပတ်ဝန်းကျင်မှာ10မိနစ်စီချပြီးပြစ်လွတ်ခဲ့တယ်လို့အမေရိကန်ပစိဖိတ်ဒေသစစ်ဌာနချုပ်ပြောခွင့်ရကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရေးတပ်ဖွဲ့ဝင်တွေထိခိုက်တိုက်စုံနေတဲ့တိုက်ခိုက်မှုအပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ဩဂုတ်လ25ရက်တောက်ကြနေရဲ့ဆွဲနဲ့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Heather Nowak ရဲ့ထုတ်ပြန်ချက်တစ်ခုထဲမှာအဲ့လိုပြစ်တင်ရှုတ်ချထားတာပါ။ဒီကိတိဆုံရသူရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းရပါကြောင်းလည်းပြောထားပါဗျ။29ကြိမ်မြောက်ရှေ့တော်အားအကစားပြန်ပွဲ U22 အမျိုးသားဘောလုံးပွဲစဉ်ဆီမီဖိုင်နယ်ပွဲတွေကိုဒီကနေ့စနေနေ့မှာကစားကြတော့မှာဖြစ်ပါတယ်။မြန်မာနဲ့ထိုင်းပင်တို့ဟာဆလာရန်ကွင်းမှာမြန်မာစံတော်ချိန်နေ့လယ်2နာရီခွဲရှင်ပြန်ကစားကြမှာဖြစ်ပြီးအင်းရှင်မလေးရှားနဲ့အင်ဒိုနီးရှားတင်းတို့ကတော့ရှားအာလမ်ကွင်းမှာမြန်မာစံတော်ချိန်ည9နာရီခွဲရှင်ပြန်ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
စနေနေ့မနက်ပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်ဒိန်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါလေရှင်။ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတူမီတာ19 kHz 1063ညာ၊လိုင်းတူမီတာ19 kHz 15115၊လိုင်းတူမီတာ41 kHz 3335တို့ကနေထုတ်လွှင့်ပေးသွားမှာပါ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.